Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ VOA American တိုင်း2019ခုနှစ်ဇန်နဝါရီလ23ရက်တင်းလာနေညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:30အထိလိုင်းနိုမီတာ24 25 30နဲ့51နဲ့လိုင်းလာ190တို့ကနေတိုက်ရိုက်တင်ဆက်နေပါပြီ။ကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်ပါပါခင်ဗျာ။
မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညဘက်သတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကျွန်တော်ကြော်ကြော်သိင်းကြညာမှာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဒီကနေ့အောက်လွတ်တော်အုပ်ထောက်ဘောရိုယန်နဲ့တွေ့ဆုံမှုရှိတယ်လို့သမ္မတအမိန့်ကြေညာချက်အများပြားကိုလည်းလက်မှတ်ရေးထိုးထုတ်ပြန်မှုရှိပါတယ်ကိုချင်းတိတ်ခါပိုင်းဆိုင်ရာပြဋ္ဌာန်းချက်တစ်ခုနဲ့မစ္စတာထရမ့်ကိုတရားစွဲဖို့အဖွဲ့တစ်ဖွဲ့ကပြင်ဆင်နေပါတယ်အာရှပစိဖိတ်ဒေသဆိုင်ရာအမေရိကန်ရဲ့မူဝါဒပြောင်းလဲဖြစ်လာရင်ကွက်လက်ဝင်ဖြစ်ဖို့အာဆီယံနိုင်ငံတွေကိုမလေးရှားကာကွယ်ရေးဝန်ကြီးကတိုက်တွန်းလိုက်ပါတယ်ဒီသတင်းတွေနဲ့အတူတခြားနိုင်ငံတွေကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာနိုင်ငံတော်အတမင်ပုဂ္ဂိုလ်ဒေါန်ဆန်းစုကြည်နဲ့ NCA အပြည့်ရအဖွဲ့တွေဒီကနေ့တွေ့ဆုံမဲ့မှာဘယ်လိုအကြောင်းအရာတွေကလွှမ်းမိုးနေပါသလဲ
နိုင်ငံရေးရရှိဖို့ဘယ်လိုပူးပေါင်းဆောင်ရွက်မလဲပေါ့ဒီကံရှာတာပေါ့ကမှန်ပါနေကတော့လာမယ့်27ရာစုပြင်လုံးကမကြခင်ပြပါမယ်ဆိုတော့
ဘုံမူကြီးခွန်အုပ်ကပြောကြားသွားတာပါဒီလိုဆွေးနွေးနေကြချိန်မှာပဲ SSA ရှမ်းပြည်မြောက်ပိုင်းတပ်နဲ့အစိုးရတပ်တွေတိုက်ပွဲဖြစ်ပွားနေပါတယ်တခါရခိုင်အရေးဖြေရှင်းဖို့အချိန်ပေးတဲ့လို့မြန်မာဒုကာကွယ်ရေးဝန်ကြီးကပြောကြားလိုက်ပါတယ်ဒီလိုအကြောင်းအရာတွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်တင်ကြီးထိုက်တို့ကတင်ပြပါမယ်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာအောက်လွတ်တော်ဥက္ကဋ္ဌဘောရိုယန်နဲ့ဒီကနေ့တွေ့ဆုံမှုရှိသလိုသမ္မတအမိန့်ကြေညာချက်အများပြားကိုလည်းလက်မှတ်ရေးထိုးထုတ်ပြန်မှုရှိပါတယ်။ဒီကနေ့ကအပြင်သူ့အစိုးရအဖွဲ့အစ်အနေနဲ့သတင်းတစ်ပတ်အပြည့်လုပ်ငန်းစတင်တဲ့နေ့ပါ။သမ္မတရဲ့အမိန့်ကြေညာချက်တွေကဘဲကိစ္စတွေအတွက်ဆိုတာကိုတော့သမ္မတအင်ဗျူတော်ကမပြောပါဘူး။သမ္မတဟောင်းဘရာကူဘာမာထုတ်ပြန်သွားတဲ့အမိန့်ကြေညာချက်တွေကိုပြန်ရုပ်သိမ်းမယ်လို့မဲဆွယ်စည်းရုံးပွဲတွင်ထရမ့်ကအကတိပြုပြောဆိုထားပါတယ်။ယူကော့ခံရပြီးတဲ့နောက်မှာတော့ဆက်နနိုင်ငံပါပစိဖိတ်ရောင်းဝယ်နိုင်ငံများအကြားကုန်သွယ်ရေးဆိုင်ရာသဘောတူညီချက် TPP ကနေအမေရိကန်နှုတ်ထွက်မယ်ဆိုတာကိုအကြောင်းကြားတာမက္ကဆီကိုကနေဒါနိုင်ငံတွေနဲ့လက်မှတ်ရေးထိုးထားတဲ့မြောက်အမေရိကလွတ်လပ်စွာကုန်သွယ်ရေးဆိုင်ရာသဘောတူညီချက် NAFTA ကိုပြန်ပြီးဆက်ဆက်ညှိနှိုင်းတာတွေအပါအဝင်သူ့အစိုးရအဖွဲ့ရဲ့အစောပိုင်းချက်တွေအတွင်းလုံမဲ့ကိစ္စတွေကိုသူကချပြထားပါတယ်။အဲဒီကိစ္စတွေတိတ်မကြခင်ဖြစ်လာတာကိုမြင်ရပါမယ်လို့အင်ဖြူရောပြောခွင့်ရရှွန်စပိုက်ဆာကပြီးခဲ့တဲ့သတင်းပတ်မှာပြောထားပါတယ်။
အမေရိကန်နိုင်ငံအတွက်ပထမဦးစားပေးစဉ်းစားတဲ့စီးပွားရေးဆိုင်ရာမူဝါဒတွေကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအလေးထားမယ်လို့ပြောဆိုထားတာနဲ့အတူဂျပန်နဲ့တောင်ကိုရီးယားနိုင်ငံတို့ကလည်းကုန်သွယ်ရေးကောက်ွက်ရေးအသုံးစရိတ်မျှဝေချခံရနေပတ်သက်ပြီးအခြေအနေညှိနှိုင်းဖို့ပြင်ဆင်နေကြပါတယ်။ပြီးခဲ့တဲ့တောက်ချန်နေ့ကျန်းသက်စာချင်းဆိုပွဲမှာသမ္မတထရမ့်ကလွတ်လပ်တဲ့ကုန်သွယ်ရေးကအမေရိကန်စီးပွားရေးကိုကျဆင်းစေပြီးနိုင်ငံသားကုန်ထုတ်လုပ်ငန်းတွေကိုကြီးပွားစေတယ်လို့ပြောဆိုပြီးလွတ်လပ်စွာကုန်သွယ်ရေးကျင့်သုံးမှုကိုအဆုံးသတ်ပြီးပြည်တွင်းလုပ်ငန်းတွေကိုအကာအကွယ်ပေးတဲ့မူဝါဒတွေချမှတ်ကျင့်သုံးမယ်လို့ပြောဆိုခဲ့တာပါ။အမေရိကန်သမ္မတထရမ့်ရဲ့ကုန်သွယ်ရေးနဲ့ပတ်သက်ပြီးတင်းတင်းမာမာပြောဆိုထားမှုအပေါ်အာရှခေါင်းဆောင်တွေကဒီကနေ့တင်းတင်းလာနေမှာသတိထားပြီးတုံ့ပြန်ပါတယ်။အမေရိကန်ရဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့နဲ့ရှန်းရှန်းဆက်ပြီးရှိလိုတယ်လို့ဂျပန်အစိုးရအတွင်းဝင်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒါပေမဲ့ဒူချိုအစုရှယ်ယာဈေးတွေကတော့ဒီကနေ့ဈေးကျပါတယ်။ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေအနေနဲ့ဒေတာရင်းလုံခြုံဆိုင်ရာအသုံးစရိတ်တွေမှာမျှဝေကုန်ကျခံမှုမရှိဘူးဆိုပြီးသမ္မတထရမ့်ကသူ့ရဲ့သမ္မတမဲဆွယ်စည်းရုံးရေးကာလအတွင်းပြောဆိုဝေဖန်ခဲ့မှုပါတယ်။ဒီကနေ့ထုတ်ကိုရီးယားတိုင်းစ်သတင်းစာရဲ့အက်ဒီတာအပေါ်မှာတော့တောင်ကိုရီးယားအစိုးရအနေနဲ့ကာကွယ်စည်းရိတ်ပိုပြီးကြက်ခံသုံးဆဲဖို့အမေရိကန်ဘက်ကတောင်းဆိုလာနိုင်ခြင်းရှိတဲ့ကိစ္စတွေအတွက်နှစ်ဖက်ပူးပေါင်းညှိနှိုင်းနိုင်ရည်ပြင်ဆင်ထားဖို့တိုက်တွန်းရေးသားထားပါတယ်ရှင်။
အမေရိကန်အခြေခံဥပဒေပေါ်တိတ်ပြီးရှင်းရှင်းလင်းလင်းမရှိလာတဲ့ပြဋ္ဌာန်းချက်တစ်ခုကိုချိုးဖောက်တယ်ဆိုတဲ့ဆိုဆိုချက်နဲ့သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဖို့ကိုချင်းတိတ်ခါပိုင်းဆိုင်ရာစောင့်ကြည့်တဲ့အဖွဲ့တစ်ဖွဲ့ကပြင်ဆင်နေပါတယ်။မန်ဟက်တန်အရက်ကဖက်ဒရယ်တရားရုံးတစ်ခုမှာတရားစွဲဆိုချက်ကိုဒီကနေ့တင်သွင်းဖို့ရည်ရွယ်ထားတယ်လို့ဝါရှင်တန်အခြေဆိုင်တာဝန်ခံမှုနဲ့ကိုချင်းတိတ်ခါပိုင်းဆိုင်ရာနိုင်ငံသားများ Crew အဖွဲ့ကပြောပါတယ်။အစိုးရအဖွဲ့တွေအပါအဝင်ပြပအဖွဲ့စည်းတွေအနေနဲ့ကွန်ကရက်လွတ်တော်ရဲ့အတည်ပြုချက်မရဘဲသမ္မတကိုငွေပေးတာတွေလက်ဆောင်ပေးတာတွေမလုပ်ရဘူးလို့ငွေပေးယူဆိုင်ရာအခြေခံဥပဒေပြဋ္ဌာန်းချက်ကကန့်သက်ထားတာပါ။ဗန်နာငွေကြေးပိုင်းထိခိုက်နစ်နာစေဖို့တရားစွဲတာမဟုတ်ဘဲပြည်ပအဖွဲ့အစည်းတွေစီကနေသမ္မတအနေနဲ့ငွေကြေးလက်ခံရယူတာမျိုးမလုပ်အောင်တရားရုံးအနေနဲ့တားမြစ်ပေးဖို့လျှောက်ထားတာဖြစ်တယ်လို့ The New York Times သတင်းစာကရေးပါတယ်။ဒီသတင်းကို The New York Times သတင်းစာကတနင်္လာနေ့မှာအရင်ဆုံးဖော်ပြတာပါ။ Mr. Trump ဟာသူ့ရဲ့စီးပွားရေးလုပ်ငန်းတွေကနေလုံးဝတီးခြားကင်းလွတ်အောင်နေဖို့ညှဉ်းဆန်ထားတာကြောင့်သူဟာအခုဆိုရင်သူ့ဟိုတယ်တွေမှာဧည့်သည်တွေတဲတာအခမ်းအနားတွေလက်ခံကျင်းပပေးတာအဆောက်အဦတွေမှာငှားရမ်းတာနဲ့ပြည်ပမှာတံပိုးကြီးအိမ်ချမ်းကြီးအကြောင်းအဝယ်လုပ်တာတွေကနေ ငွေကြေးနဲ့ခန်းစား권တွေရနေတယ်လို့ crew အဖွဲ့ကပြောပါတယ်။ဒီ crew အဖွဲ့ကတရားစွဲမယ်ဆိုတာဟာလုံးဝနိုင်ငံရေးအသာရဖို့တသက်အနောက်ရှက်ပေးတာဖြစ်ပြီးဒီလိုရဟာတိတ်ကိုဝမ်းနည်းစရာကောင်းတယ်လို့ Mr. Trump ရဲ့သားတူဖြစ်တဲ့ Eric Trump ကပြောပါတယ်။
သမရဒေါ်နယ်ထရန့်ကနိုင်ငံသားရေးဝန်ကြီးအဖြစ်ခန့်အပ်ဖို့ရထားတဲ့ရေနံလုပ်ငန်းရှင်ကြီး Rex Taylor ဆန်ကိုအတီးပြုခန့်အရေးဒီကနေ့အထက်လွှတ်တော်နိုင်ငံသားရေးကော်မတီမှမဲခွဲဆုံးဖြတ်ဖို့ရှိပါတယ်။ဒါပေမဲ့လည်း Republican အထက်လွှတ်တော်မှ Marco Rubio ကထောက်ခံမဲပေးမှလားဆိုတာအခုထိရှင်းရှင်းလင်းလင်းမသိရသေးပါဘူး။ Mr. Taylor ဆန်နဲ့ရုရှားနိုင်ငံအခြားဆက်ဆံရေးနဲ့ပတ်သက်ပြီးစိုးရိမ်တဲ့အကြောင်းအစိုးပိုင်းကပြောထားမှုတဲ့ဩဇာကြီးတဲ့ Republican အထက်လွှတ်တော်မှဂျွန်မက်ကိန်းနဲ့ Lindsey Graham တို့ကတော့ထောက်ခံတဲ့အကြောင်းတင်းနှင်းကနေနေတော့ကပြောပါတယ်။ McCain နဲ့ Graham တို့က Taylor ဆန်ကိုထောက်ခံကြတယ်ဆိုပေမဲ့လည်းသူတို့နှစ်ယောက်စလုံးကဒီကနေ့နှောင်းပိုင်းမဲခွဲဆုံးဖြတ်မဲ့အထက်လွှတ်တော်နိုင်ငံသားရေးကော်မတီမှာမပါပါဘူး။ Florida အထက်လွှတ်တော်မှ Marco Rubio ကကော်မတီထဲမှာပါပေမဲ့ထောက်ခံမလားဆိုတာအခုထိမကြေညာသေးတာပါ။ဒီကော်မတီမှာ Republican ဘက်ကအမတ်တနေရာပဲအသာရထားတာဖြစ်ပြီးကန့်ကွက်မဲ့ပေးမယ်လို့ခန့်မှန်းထားတဲ့ Democrat အမတ်တင်တဲ့အတူ Rubio ကကန့်ကွက်မဲ့ပေးလိုက်ရင်တော့ Taylor ဆန်ကိုနိုင်ငံခြားရေးဝန်ကြီးအဖြစ်ခန့်ထားရေးအတီးဖြစ်တော့မှာမဟုတ်ပါဘူ
း။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုက်ဒိုမီတာ25 kHz 11965လိုက်ဒိုမီတာ32 kHz 9325လိုက်ဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုက်လက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ကနေတနင်္လာညပိုင်းသတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အမေရိကန်ပြည်ထောင်စုမှာဒေါ်နယ်ထရမ့်သမ္မတဖြစ်လာပြီးတဲ့နောက်မူဝါဒအပြောင်းအလဲဖြစ်လာနိုင်ခြေတွေထဲမှာအာရှပစိဖိတ်ဒေသအပေါ်အမေရိကန်ရဲ့အာရုံစိုက်မှုရော့ကျသွားနိုင်တဲ့အလားအလာရှိနေတာကြောင့်တကယ်တမ်းအပြောင်းအလဲဖြစ်လာရင်လစ်ဟာသွားမဲ့ကွက်လက်ကိုဝင်ဖြစ်ဖို့အရှေ့တောင်အရှနိုင်ငံများအဖွဲ့အာဆီယံနိုင်ငံတွေကိုမလေးရှားကာကွယ်ရေးဝန်ကြီးကတိုက်တွန်းပြောဆိုလိုက်ပါတယ
် President Donald Trump has a number of times highlighted the possibility of reducing certain
ဒီပါမှာအမေရိကန်ရဲ့ပါဝင်ပတ်သက်မှုတွေကိုလျှော့ချမဲ့လာလာပေါ်သမ္မတဒေါ်နယ်ထရမ့်ကအကြိမ်ပေါင်းများစွာပြောထားပါတယ်။အမေရိကန်ရဲ့လုံခြုံရေးနဲ့စီးပွားရေးအတွက်အာရှပစိဖိတ်ဒေသဟာဘယ်လောက်အခရာကျတယ်ဆိုတာကိုကြည့်ရင်ဒီကိစ္စကိုသူပြန်စဉ်းစားမယ်လို့ကျွန်တော်တို့မျှော်လင့်ထားပါတယ်။တကယ်တည်းမှာပဲကမ္ဘာ့အရာကြီးနိုင်ငံတွေရဲ့သက်ဆိုင်ရာမူဝါဒအပြောင်းအလဲတွေကနေပေါ်လာနိုင်တဲ့ကွက်လက်ကိုဖြစ်ဆွေးရေးအာဆီယံအနေနဲ့ဝင်လို့ဖို့အချိန်ရောက်လာပွဲရှိပါတယ်လို့မလေးရှားကာကွယ်ရေးဝန်ကြီးဟီရှမ်မူဒင်းဟူစိန်ကပြောတာပါ။စင်ကာပူနိုင်ငံမှာကျင်းပနေတဲ့ Shangri-La Dialogue Sherpa အစည်းအဝေးလို့ခေါ်တဲ့မဟာဗျူဟာလီလာရေးနိုင်ငံတကာ Institute IISS Fullerton Forum ၅ချိန်မြောက်အစည်းအဝေးတွင်မလေးရှားကာကွယ်ရေးဝန်ကြီးကအဲ့လိုပြောတာပါ Mr. Trump က America First လို့ပြောထားတာနဲ့ဒေသတွင်းကအမေရိကန်တပ်ဖွဲ့တွေအတွက်ကုန်ကြစည်ကိုပို့ပြီးကြခံရင်ကြခံမဟုတ်ရင်တော့တပ်ဖွဲ့တွေကိုယူသိမ်းနိုင်ခြင်းရှိတဲ့သဘောမျိုးပြောထားတာတွေကြောင့်အာရှနိုင်ငံတချို့ကတာဝန်ရှိသူတွေစိုးရိမ်နေကြတာပါ
စီးရီးယားဆိုရနဲ့ထိုက်ခံဖွဲ့တွေကကိုယ်စလဲတွေဒီကနေ့ကာဇက်စတန်နိုင်ငံရဲ့မြို့တော်မှာငြင်းချမ်းရေးဆွေးနွေးကြဖို့ရှိပါတယ်။ဒီဆွေးနွေးပွဲတွေကိုရုရှားနဲ့တူရကီတို့ကမကထပြုစီစဉ်ပေးတာဖြစ်ပြီးဓာတ်ရိုက်ဆေးဆက်ညှိနှိုင်းတာမျိုးမပါဘူးလို့သဘောအဖွဲ့သတင်းရှင်းမြစ်တွေကပြောပါတယ်။အက်စတာနာမြို့တော်မှာလုပ်မဲ့ဆွေးနွေးပွဲတွေမှာတနိုင်ငံလုံးအပြစ်ခတ်ရက်စဲရဲ့အခိုင်အမာဖြစ်ဖို့ကိစ္စကိုအဓိကအာရုံစိုက်ဆွေးနွေးကြမယ်လို့ခန့်မှန်းထားပါတယ်။အဲ့ဒီအပြစ်ခတ်ရက်စဲရေးကိုရုရှား၊အီရန်နဲ့တူရကီတို့ကပြီးခဲ့တဲ့ဒီဇင်ဘာလမှာဂျာဝင်ဆက်ဆက်ပေးထားတာဖြစ်ပြီးအများအပြားတော့တည်မြဲခဲ့ပါတယ်။အမေရိကန်နဲ့ကုလသမဂ္ဂတို့ကဂျာဝင်ဆက်ဆက်ပေးခဲ့တဲ့အရင်ကအပြစ်ခတ်ရက်စဲရေးသဘောတူညီချက်တွေကတော့တိုက်ပွဲဖြစ်နေတဲ့အဖွဲ့တွေတစ်ဖက်နဲ့တစ်ဖက်ပြစ်ခတ်ပြီးပြစ်တင်ပြောဆိုကြတာနဲ့ပဲတိတ်မကြခင်ပြတ်သွားခဲ့တာပါ။လွန်ခဲ့တဲ့တစ်နှစ်ကလုပ်ခဲ့တဲ့ဆွေးနွေးပွဲတစ်ခုအပါအဝင်အရင်ကငြိမ်းချမ်းရေးဆွေးနွေးပွဲတွေကတော့2011ခုနှစ်မတ်လကတည်းကစဖြစ်ခဲ့တဲ့ပြိပခအဆုံးသတ်စေဖို့တိုးတက်မှုမရတဲ့လို့ရှိခဲ့ပါတယ်။
ကင်မရွန်နိုင်ငံကစစ်ဖက်ရဟင်းတစ်စင်းဟာနိုင်ငံမြောက်ပိုင်းနိုင်ဂျီးရီးယားနိုင်ငံနဲ့နယ်စပ်နားမှာပြတ်ကျသွားတာကြောင့်စစ်ဖက်အကြီးအကဲတည်ဆုပ်သွားပါတယ်။ဗိုလ်ချုပ်ကြီးဂျေကော့ပ်ခေါ်ဂျီဟာစစ်စင်ရေးခီးတစ်ခုသွားရင်ဗိုလ်ချုပ်ကြီးရွာနားမှာတနင်္ဂနွေနေ့ကရဟင်းပြတ်ကျတဲ့အတွက်တည်ဆုပ်သွားတယ်လို့စစ်ဖက်ထိပ်တန်းတာဝန်ရှိသူတို့ကပြောပါတယ်။ဗိုလ်ချုပ်ကြီးခေါ်ဂျီဟာဗိုလ်ကိုဟာရမ်စစ်သွေးကြွတွေကိုတိုက်ခတ်နေတဲ့စစ်စင်ရေးကိုတာဝန်ယူဆောင်ရွက်နေသူပါ။တခြားစစ်ဖက်ရာရှိ3ဦးနဲ့ရဟင်းမှုနှူးလဲတည်ဆုပ်တယ်လို့အာဏာပိုင်တွေကပြောပါတယ်။နိုင်ဂျီးရီးယားနိုင်ငံမှာအခြေစိုက်တဲ့ဘူဂိုဟာရမ်စစ်သွေးကြောတွေရဲ့ရန်ဟာကင်မရွန်ရှော့နဲ့နီဂျယ်နိုင်ငံတွေအပါအဝင်အိန္ဒိယနိုင်ငံတွေကိုပါထိခိုက်နေတာပါ။ ဘူဂိုဟာရမ်ရဲ့ပုံကံထွားကြမှုကြောင့်လူပေါင်း2000ခွဲကျော်သေဆုံးထားပြီးနှစ်တမ3တန်းဒီပါဥယျာဉ်စွန့်ထွက်ပြေးနေရတယ်လို့လူခွင့်ရေးဖွဲ့တွေနဲ့ကုလသမဂ္ဂကပြောထားပါဗျ
။မက္ဆီကိုနိုင်ငံမြောက်ပိုင်းနယ်စပ်နူဘိုလီယွန်ပြည်နယ်မှာလွန်ခဲ့တဲ့တစ်နှစ်ကျော်ကတွေ့ရှိခဲ့ရတဲ့အစုလိုက်အပြုံလိုက်မြုပ်နှံခံထားတဲ့လူ56ဦးရဲ့အရိုးစုတွေဟာဘယ်သူတွေဖြစ်တယ်ဆိုတာကိုဖော်ထုတ်နိုင်ပြီလို့အစိုးရရှင်းလင်းရေးတွေကမနေ့တနင်္ဂနွေနေ့မှာကြေညာချက်ထုတ်ပါတယ်။ကျွန်းကျန်အရိုးစုတွေတက်က24စုံဟာလွန်ခဲ့တဲ့2010ပြည်နှစ်ကလေးကပြောက်ဆုံးတိုင်တန်းထားသူတွေဖြစ်တယ်ဆိုတာကို DNA မျိုးပြစာစစ်ဆေးမှုအရအတည်ပြုနိုင်ခဲ့တယ်လို့ကြေညာချက်ကဖော်ပြပါဗျ။တခြားအရိုးစုတွေတက်ကလူ32ဦးရဲ့မျိုးပြစာ DNA ကိုတွေ့ရှိထားပြီးဖြစ်ပေမဲ့သူတို့ဘယ်သူတွေဆိုတာကိုတော့လောလောဆယ်မဖော်ထုတ်နိုင်သေးပါဘူး။ကျွန်းကျန်အရိုးစုတွေကိုမိသားစုတွေစီပြန်လည်အနှံဖို့လှုပ်ဆောင်နေပြီးတခြားကြန့်ရှိနေသေးတဲ့အရိုးစုအစိတ်အပိုင်းတွေကိုလည်းဘယ်သူတွေဖြစ်တယ်ဆိုတာကိုဆက်ပြီးဖော်ထုတ်နေကြပါရဲ့ရှင်။
အမေရိကန်တောင်ပိုင်းမှာဆူယောပြင်းထန်တဲ့ရာသီဥတုကြောင့်လူ16ယောက်ထက်မနည်းသေဆုံးပြီးအသက်အန္တရာယ်ရှိတဲ့မုန်တိုင်းတွေနောက်ထပ်ကျနိုင်သေးတယ်လို့မိုးလေဝသခန့်မှန်းသူတွေကသတိပေးထားပါတယ်ခင်ဗျာ
ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်တင်ဂီထိုက်တို့ကပြောပြခဲ့ကြတာပါ VOA ကနေခုထုတ်လွှင့်နေတဲ့ဒီရေဒီယိုအစီအစဉ်ကို VOA Internet စာမျက်နှာ burmese.voanews.com မှာတရိုက်နားဆင်နိုင်တယ်လို့ VOA Burmese News ဆိုတဲ့ Facebook စာမျက်နှာမှာလည်းတရိုက်ထုတ်လွှင့်ပေးနေပါတယ်အခုတော့သတင်းပေးပို့ချက်တွေကိုတင်ဆက်သွားမှာပါနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့ NCA အဖြစ်ရစာချုပ်လက်မှတ်ထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့ကိုယ်စားလှယ်တွေဒီနေ့မနေ့ပိုင်းကနေပြည်တော်မှာတွေ့ဆုံပြီးတနင်္ဂနွေလုံးညဉ့်ဉန်ရေးအားလုံးပါဝင်နိုင်ရေးနဲ့လက်ရှိဖြစ်ပွားခဲ့တဲ့အမှုအခင်းကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်။မွန်လွဲပိုင်းမှာတော့တပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံဆွေးနွေးပါတယ်။ဒီအကြောင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတော့ကုမိုးစောကတင်ပြပါမယ်
။ဟုတ်ကဲ့မြို့သားပြည်နယ်တင့်မြတ်ရေးနဲ့ညဉ့်ဉန်ရေးဘူဌာနဥက္ကဋ္ဌနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာ NCA ခေါ်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့တိုင်းသာလက်နက်ကိုင်အဖွဲ့ရှစ်ဖွဲ့ကိုကိုစားပြုတဲ့ PPST ခေါ်ငင်းချိုင်းလုပ်ငန်းစဉ်ဦးဆောင်အဖွဲ့နဲ့မနက်9နာရီခွဲကနေ17နာရီခွဲအထိနေပြည်တော်ကမြို့သားပြည်နယ်တင်းမြတ်ရေးနဲ့ငင်းချိုင်းဘူဌာနမှာတွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံပွဲမှာအဓိကဆွေးနွေးခဲ့တဲ့အချက်တွေကို PPST အဖွဲ့ဝင်ဗိုလ်မှူးကြီးခွန်ဥကာကအခုလိုပြောပါတယ
်။2008ကကျွန်တော်တို့ငင်းချိုင်းရင်နှဲ့လို့အတိုင်းပင်ရပုဂ္ဂိုလ်ကပြောလာတော့ဒီငင်းချိုင်းရင်နှဲ့လက်ဝဲရောက်ရှိဖို့နိုင်ငံရေးရရှိဖို့ဘယ်လိုပူပေါင်းဆောင်ရွက်မလဲပေါ့ပူပေါင်းဆောင်ရွက်ဖို့နီလန်းရှာတာပေါ့ဗျာဒါနံပါတ်၁ပေါ့နံပါတ်၂ကတော့လာမယ့်27ရာစုပြင်လုံးကမကြခင်ရှင်းပါမယ်ဆိုတော့အားလုံးပါဝင်နိုင်ဖို့နဲ့အောင်မြင်မြင်ဖြစ်ဖို့ဘယ်လိုလုပ်မလဲပေါ့နံပါတ်၃ကတော့ကျွန်တော်တို့အဖွဲ့ဝင်ရှင်းဖွဲ့တဲ့မှာနော်အဖွဲ့နှစ်ဖွဲ့ကဒီအမှုခင်းနဲ့ပပရှိတော့အဲ့ဒီအမှုခင်းလေးတွေကိုဘယ်နည်းနဲ့ဖြေရှာပြီးတော့ကိုကြီးဆောင်ရပေးရမလဲပေါ့အဲ့ဒါပါပဲအဲဒီသုံးခုကျွန်တော်တို့တမနဲ့ဆွေးနွေးကြတာ
ဆွေးနွေးပွဲကရရှိလာတဲ့ရလက်တွေကိုဗိုလ်မှူးကြီးခေါ်ကကအခုလိုဆက်ပြောပါတယ
်အဲ့ဒီမထိုးရသေးတဲ့အဖွဲ့တွေ27ပိုင်းလုံးမှာဖြစ်ဖြစ်အမျိုးသားဖြစ်နိုင်ငံရေးဆွေးနွေးပွဲမှာဖြစ်ဖြစ်ပေါ့ဟုတ်တယ်လားမင်းအောင်ဟောကျွန်တော်တို့ပူအောင်ဆောင်ရဖို့လိုတယ်ပေါ့ဗျာတော်တော်အမှုခင်းနေတဲ့ပတ်သက်ပြီးတော့ဥရောပလောပိတ်တဲ့အောက်မှာမှကျန်တဲ့ရှိတဲ့ပြပကွင်းနဲ့အကွင်းလုံးခန့်တွေကိုရှာဖွေမယ်ဆိုတော့အဲ့လိုကျွန်တော်တို့ဆုံးဖြတ်တော့ဆိုရဘက်ကရှင်းနေတဲ့ဥထုံထုံဦးရဲ့ကြံညာတွေကိုလည်းရယူတာရှိပါတယ
် NCA လက်မှတ်ရေးထိုးထားတဲ့ရခိုင်ပြည်လူမျိုးရေးပါတီ ALP ကဗိုလ်မှူးကြီးအဆင့်ရှိသူအပါအဝင်3ဦးဟာ AK49 တနက်16လက်နဲ့အတူကရင်ပြည်နယ်ဖအံမြို့မှာဒီဇင်ဘာလ9ရက်နေ့ကဖမ်းဆီးခံခဲ့ရပြီးမြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ကဗဟိုကော်မတီဝင်တဦးကတော့ဒီဇင်ဘာလ28ရက်နေ့ကလိုင်စာအသွာစိန်လုံးပူးပေါင်းဂိတ်မှာမတရားသိမ်းတဲ့ဆက်သွယ်မှုပုံမှန်စက်ခွန်မြင်ဆောင်တင့်နဲ့ဖမ်းဆီးခံထားရတာဖြစ်ပါတယ်။ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီကသတင်းထုတ်ပြန်ခဲ့ပြီးကော်မတီရဲ့အတွင်းရေးမှူးဦးစော်ထေးကဆွေးနွေးတဲ့အဓိကအချက်တွေကိုအခုလိုပြောပါတယ်။
နံပါတ်၁ကတော့မြန်မာနိုင်ငံမြောက်ပိုင်းတိုက်ပွဲတွေဖြစ်ပွားနေတာငင်းကြိုင်းလုပ်ငန်းစဉ်ပေါ့အတည့်အောင်နိုင်မှုအလားအလာပေါ့နံပါတ်၂ချက်ကတော့ကျွန်တော်တို့မကြခင်မှာကျင်းပမယ်ပြည်အောင်ငင်းကြိုင်းလာက27ရာစုပြည်လုံးဒုတိယအစည်းအဝေးမှာခိုင်မာတဲ့ရလဒ်တွေထပ်ပေါ်လာအောင်ပြောလို့ကြမလဲဆိုနံပါတ်၃ချက်က NCA ရည်ထိုးထားတဲ့တိုင်းသားနိုင်ငံဒေသတွေမှာဖွံ့ဖြိုးတိုးတက်ဖို့အဲ့ဒါကိုပြည်တွင်းပြည်ပကူညီထောက်ပံ့မှုတွေနဲ့ဖြည့်ဆည်းဆောင်ရွက်ရေးကိစ္စအချက်ပေါ့နံပါတ်၄ချက်ကတော့NCA ထိုးထားတဲ့အဖွဲ့တွေကတချို့ပေါ့အဖွဲ့တွေတချို့ကအမှုခင်းနေဖြစ်နေတယ်အဲဒီကိစ္စကိုဆွေးနွေးနေတယ်။နံပါတ်5ချက်ကတော့ကျွန်တော်တို့ NCA မထိုးသေးတဲ့အဖွဲ့တွေ ဒီငင်းငယ်လေးလုပ်ငန်းတွေပေါ့20တရာစုပြင်လုံးမှာပါဝင်လာဖို့ဘယ်လိုလုပ်ကြမလဲဆိုတာတစ်ချက်ပေါ့နော်နောက်နောက်ဆုံးချက်ကတော့အဲမြို့သားပြည်နယ်သူများနဲ့ငင်းငယ်လေးလုပ်ငန်းတွေဆိုင်ရာတခြားကိစ္စတွေပေါ့နော်အဲ့ဒါကိုဆွေးနွေးရအောင
်ဒီကနေ့ဆွေးနွေးပွဲဟာအားရပွဲရှိတဲ့ဆွေးနွေးပွဲဖြစ်ကြောင်းနဲ့ဦးစော်ထေးကပြောပါတယ်
အတိုင်းသာခေါင်းဆောင်တွေကလည်းတကယ်ကိုတန်လိုက်တဲ့ဒီငင်းငယ်ရဲ့အတွက်လုပ်နေကြတာဖြစ်တော့ဟိုတော်တော်လေးဟိုကျင်းအားဝယ်ကောင်းတဲ့တွေ့ဆုံမှုဖြစ်တယ်နောက်တစ်ခုကတော့ကျွန်တော်တို့30ရာစုပြင်လုံးဒုတိယအစည်းအဝေးပေါ့အဲ့ဒီအတွက်လည်းကျွန်တော်တို့ပို့ပြီးတော့ဟိုမိုဘိုင်းဆိုင်ရာပေါ့လေအဲ့ဒါလေးကြီးလည်းပြောခဲ့ပါအထူးသဖြင့်ပေါ့နော်ကျွန်တော်တို့ဟိုငင်းငယ်ရဲ့လုပ်ငန်းတွေနဲ့ပတ်သက်လို့နိုင်ငံရေးအရတော့ကျွန်တော်အောင်မြင်မှုတွေအများကြီးရနေတယ်ရနေတဲ့ဟာကိုကျွန်တော်တို့ဒီဘက်ကဖွံ့ဖြိုးရေးဖက်ပေါ့နော်လူမှုဒီဘောဖုန်ယိဘက်ကနေတော့ဘလို့လုံလဲဆိုတော့အနေဒါတွေတော်တော်လေးဝိုင်းပြီးတော့ပုံမလေးလေးဆွနေကြတာတွေ့ရပါတယ်ဟုတ
်ဆွေးနွေးပွဲကိုဒေါက်တာဆန်းစုကြည်ပြည်ထောင်စုဝန်ကြီးဦးကျော်တင်နဲ့ဒေါက်တာတင်မျိုးဝင်းတို့ပါဝင်တက်ရောက်ခဲ့တယ်လို့ PPST အဖွဲ့ဘက်ကလည်းကရင်မျိုးသားအစည်းအရုံး KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူစေဖို့ကဥဆောင်ပြီးတက်ရောက်ခဲ့ပါတယ်တိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ကိုယ်စားလှယ်အဖွဲ့ဟာမိုးလွဲ2နာရီမှာတော့တမ်ဘော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့ကြောင်းတမ်ဘော်ကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်ပါတယ်ဆွေးနွေးတဲ့အချက်တွေကိုတော့ဖော်ပြမထားပါဘူ
းကုမိုးစိုးရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်အခုတော့ရှမ်းပြည်ဘက်ကတိုက်ပွဲအခြေအနေကြည့်အောင်ပါရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေပြင်းထန်နေချိန်မှာပဲရှမ်းတောင်ပိုင်းမိုင်းရှူးမြို့နယ်မှာ SSA ရှမ်းမြောက်ပိုင်းတပ်နဲ့အစိုးရတပ်တို့ကြားတိုက်ပွဲဖြစ်နေတယ်လို့ရှမ်းပြည်နယ်တိုးတက်ရေးပါတီ SSPB SSA ရှမ်းပြည်မြောက်ပိုင်းတပ်ဘက်ကပြောပါတယ်တနင်္ဂနွေလုံးအပြည့်အစာချုပ်ကိုအားလုံးလက်မှတ်ထိုးကြဖို့အစိုးရကတိုက်တွန်းနေချိန်မှာအခုလိုစည်ရေးတင်းမာနေတာဟာနှစ်ဖက်ယုံကြည်မှုတိစောက်ရေးကိုထိခိုက်စေတယ်လို့ဆိုပါတယ်အသေးစိတ်ကိုတော့မတ်ဆွမွန်ကတင်ပြပါမယ
်ဟုတ်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်နမ်ဆမ်နမ်ခမ်ဒေသတွေဘက်မှာအပြစ်မရသေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေချိန်မှာပဲပြီးခဲ့တဲ့ဇန်နဝါရီလ22ရက်နေ့ကရှမ်းပြည်နယ်တောင်ပိုင်းမိုင်းရှူးမြို့နယ်တွင်ကလွယ်ကျဲတောင်ကုန်းမှာမြမတမတော်နဲ့ရှမ်းမြောက်ပိုင်းတပ်တို့ကြားတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ခဲ့ပါတယ်။မိုင်းရှူးမြို့နယ်တွင်တပ်စခန်းချထားရာတောင်ကုန်းလမ်းကြောင်းတွေပေါ်မှာဖြစ်ခဲ့တာလို့တိုက်ပွဲအခြေအနေကိုရှမ်းပြည်တိုးတက်ရေးပါတီ SSPB SSA မြောက်ပိုင်းရှမ်းပြည်တမတော်မြောက်ပိုင်းရဲ့ပြောခွင့်ရဗိုလ်မှူးကြီးဆိုင်းစေအွန်က VOA မြန်မာပိုင်းကိုပြောပါတယ်
။အဲတိုက်ပွဲတော့ဟုတ်တယ်တေချာတယ်ရန်လူတော့တည်တယ်ပေါ့။အခုနဲ့ချေချေဖြစ်တယ်ဒီကသူတို့ကလှုပ်ချင်တာလက်ဖြတ်တဲ့သဘောပါပဲသူတို့တွားမဲ့နောက်ကျွန်တော်တော့ပြိတ်နေသလိုသူတို့ကအရင်ရလုခရတဲ့သဘောသူတို့ဥတီချင်တာဟိုတာယံဖက်မှာဥတီချင်တာဒါကျဲတယ်အဲ့ဒီတဲကိုတွားချင်တဲ့ကျွန်တော်ပဲပိတ်ထားမှာပြီးတော့တော့အဲ့ဒါသူတို့ကလာတဲ့နောက်ကချက်ကရှိတက်တယ်မရဘူးလေအဲ့ဒါသူတို့ဖွင့်ချင်တယ်သူတို့လာနေပါဖောက်ချင်တယ်မှဖြစ်သွားလာမော့ရှစ်ရှစ်ကြောင့်ရသူလက်မမထိုးပြစ်ပြောင်းလုပ်နေတာပါပဲ
အပြစ်မရသေးတဲ့တိုင်းသားလက်နက်ကိုင်ဖွဲ့တစ်ဖွဲ့ဖြစ်တဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPB SSA ရှမ်းပြည်တပ်မတော်မြောက်ပိုင်းအနေနဲ့ပြည်တွင်းငြိမ်းချမ်းရေးဖြစ်စဉ်မှာပါဝင်နိုင်ရေးအစိုးရငြိမ်းချမ်းရေးကိုယ်စားလှယ်တွေနဲ့တွေ့ဆုံဆွေးနွေးနေချိန်မှာပဲအခုလိုရှမ်းတောင်ပိုင်းဘက်မှာထိုးစစ်ဆင်လာတာဟာယုံကြည်မှုတည်ဆောက်ရေးကိုပြပြစေနိုင်တယ်လို့လည်းဗိုလ်မှူးကြီးဆိုင်းစေအွန်ကပြောပါတယ
်ကျွန်တော်73ရက်နေ့ကကျွန်တော်ကိုယ်တိုင်ပဲအဲဒီဥအောင်ကြီးတွေစကားပြောတဲ့လေဒီရှင်းမှာအဲကျွန်တော်လည်းအဲ့မှာပဲအစီစီမျိုးပြောမှာကျွန်တော်ပြောလိုက်တာတော့တော်ကြီးပါတယ်လက်မထိုးပြီးဒီ SSPB ဒါလည်းလက်ရအချက်ခါပေါ့900ကျော်ချောလာတိုက်တယ်လို့နောက်အစီလက်မထိုးပါလို့ထပ်ပြောတယ်ဆိုအစီလက်မထိုးတော့လည်းအခုလာတိုက်နေတာပဲလို့ဘယ်လိုလုပ်ယူကြည့်ပေးမလဲလို့ကျွန်တော်တော်ကြီးမှာတော့လက်မထိုးထားတာဆိုဒါမဲ့900 600တိုက်တယ်လို့အပြည့်လက်မလက်ထိုးတော့ကလက်နဲ့မတိုင်တာလက်နဲ့မပါတာညလက်တော့လည်းရှိတယ်ပြောပြမှမူစေမှာကျွန်တော်လူ30ပိုင်ပန်းသားလဲလို့မကြက်သေးခင်ကပဲမုန်းရှုပဲကျွန်တော်လူ900ထပ်ပန်းသားလဲလက်နဲ့မပါဘူးပိုင်ပန်းတယ်လို့အဲ့ပြောတယ်မျိုးလို့ဒီဖြစ်နေတယ်ဘောလို့ဘယ်လိုယုံကြည်နေလဲခင်ဗျားတို့လို့အဲ့ခင်ဗျားတို့ကအခုစီနာစီကျွန်တော်စီနာစီတက်ယူတဲ့ဒီလူတွေတောင်ဆောင်ကြည့်နေတယ်ဒါမဲ့တစ်ဖက်ကတက်ကနေမှချက်ပြီးနေတယ်တိုက်ပွဲကြီးလေးနဲ့ပေါ်နေတယ်လို့အဲ့ဒါမကောင်းဘူးဗျာအဲ့တော့ကျွန်တော်တောင်းပါကျွန်တော်အကျပ်ပတ်တမရလို့ဆိုဆွဆွဲနေတယ်စီစီစီကဆွဆွဲပါလို့စီရလုပ်ပါလို့ဒီကဲတက်ကြည့်သဘောမလို့ကြည့်ချင်ဘူးဒါတော့ကျွန်တော်ပြောခဲ့တယ်ဒီ။နောက်ဒေါ်ဆူအရက်ကပြေလို့အများဆုံးလို့ပို့ရေးလုပ်တယ်။ကျွန်တော်တို့ကပြေလို့ရေးတဲ့ဒီမှာလက်ရှိဆွေးနွေးပွဲအတိတ်ထားတယ်။ဘုလို့ဆိုကျွန်တော်ဒီဈေးမြန်မာစီးပွားလုပ်နေတယ်ရေးရက်ကဒီနေ့ရှိလုပ်မယ်နဲ့တင်လုပ်မယ်။
ဟုတ်ကဲ့ပါရှင်
တင်းနေဖို့မို့ဗောညာစောင့်ကြည့်ပေါ့အဲ့ဒါအဲ့ဒီကိစ္စလေးပါတော့ဗော
အခုလို SSA SSPB မြောက်ပိုင်းတက်တွေနဲ့တောင်ပိုင်းဘက်မှာတိုက်ပွဲတွေဖြစ်လာနေတဲ့အပေါ်ဒေသရင်းတည်ငြိမ်ရေးနဲ့ဒေသခံပြည်သူတွေဘေးဒုက္ခမရောက်စေရေးတပ်ဆိုင်ရာတာဝန်ရှိသူတွေဘက်ကအ мян ဆုံးတိုက်ပွဲရပ်ပြီးစီရေးနဲ့မဖြေရှင်းမဲနိုင်ငံရေးနည်းလမ်းနဲ့ဖြေရှင်းပေးပါလို့တောင်းဆိုတဲ့အကြောင်းရှမ်းလူငယ်ကွန်ရက်အဖွဲ့ကစိုင်းတော်ဆိုင်ကပြောပါတယ
်21ပင်လုံးလဲသူရချင်းထပ်ခေါ်တော့မယ်ဗောနော်ရက်ကလည်းပြင်ညာပြီးသားတော့ကြာဖြတ်ကြွေးကောက်ပွဲလဲနှီးတာလဲအတက်ဒီလိုတိုက်ပွဲဖြစ်လာတဲ့အတက်တော့ကျွန်တော်တို့လူငယ်တွေအနေနဲ့စိုးရိမ်နေကြစိုးရိမ်နေဆိုတာဒီ2015လဲဒီမဲပေးပိုင်ခွင့်ရှိတဲ့ပြည်သူလူထုတွေတခါဆုံးအခွင့်အရေးဆုံးရှုံးပြီးပြီအခုနောက်တစ်ခါလဲထပ်ရှုံးမဲ့အနေထားမှာရှိတကယ်လို့တိုက်ပွဲကဆက်လက်ဆက်ပြီးတော့ပြန်လာရင်တော့ကြွေးကောက်ပွဲလဲထပ်ပြတ်သွားနိုင်တယ်အဲကျွန်တော်တို့ဒီအပေါ်တော့လူငယ်အနေနဲ့တော့အရင်စိုးရိမ်နေတ
ယ်ခင်ဗျဒီကနေ့မှာလဲထိုင်းနိုင်ငံချင်းမိုင်မြို့မှာ UNFCA အစည်းအဝေးကျင်းပနေပြီးတော့အခုလက်ရှိတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မြမအစိုးရတပ်တို့ကြားဖြစ်ပွားနေတဲ့စီရေးအခြေအနေမကြခင်ပြန်လဲကျင်းပဖို့ရှိတဲ့ဒုတိယအကြိမ်27ရာစုပင်လုံညီလာခံနဲ့ပတ်သက်ပြီးအဓိကဆွေးနွေးကြဖို့ရှိပြီးမကြခင်မှာသတင်းထုတ်ပြန်ကြေညာမယ်လို့ UNFCA အစည်းအဝေးကိုတက်ရောက်နေတဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP ရှမ်းပြည်တက်မတော် SSA မြောက်ပိုင်းတက်ရဲ့ပြောခွင့်ရက VOA ကိုပြောပါတယ်
မဆုမွန်တင်ပြခဲ့တာပါရှမ်းပြည်ဘက်ကအခြေအနေကနေရခိုင်အရေးကိစ္စနဲ့ဆက်ဆက်ပြီးလဲတင်ပြကြပါတယ်ရခိုင်ပြည်နယ်အရေးကိုဖြေရှင်းမှုအတွက်မြန်မာအစိုးရတစ်ကိုအချိန်ကာလတစ်ခုနဲ့လှုပ်တာကိန်းသာအခြေအနေမျိုးပေးပြီးပံ့ပိုးထောက်ခံပေးဖို့မြန်မာဒုတိယကာကွယ်ရေးဝန်ကြီးကတိုက်တွန်းလိုက်ပါတယ်အာရှပစိဖိတ်ဒေသတွင်းကကာကွယ်ရေးဆိုင်ရာအကြီးတန်းတာဝန်ရှိသူတွေတက်ရောက်နေတဲ့စင်ကာပူကရှန်ဂရီလာဒိုင်ယလော့ဆွေးနွေးပွဲအတွင်းနိုင်ငံတကာမဟာဗျူဟာလေ့လာရေးဌာနရဲ့ဆွေးနွေးပွဲမှာပြောဆိုသွားတာပါမတင်ကြီးထက်ကစူးစီးတင်ပြထားပါတယ
်စင်ကာပူနိုင်ငံမှာကျင်းပနေတဲ့အာရှပစိဖိတ်ဒေသတွင်းကာကွယ်ရေးဆိုင်ရာအကြီးတန်းတာဝန်ရှိသူတွေတက်ရောက်နေတဲ့ရှန်ဂရီလာဒိုင်ယလော့ဆွေးနွေးပွဲအတွင်းနိုင်ငံတကာမဟာဗျူဟာလေ့လာရေးဌာနကစီစဉ်တဲ့ဆွေးနွေးပွဲမှာမလေးရှားကာကွယ်ရေးဝန်ကြီးကဒေသတွင်းလုံခြုံရေးစိုးရိမ်ချက်တွေကိုဦးဆောင်ဆွေးနွေးပါတယ်မလေးရှားကာကွယ်ရေးဝန်ကြီးရဲ့ရခိုင်အရေးဆွေးနွေးချက်အပေါ်မှာမြန်မာကာကွယ်ရေးဝန်ကြီးဌာနဒုတိယဝန်ကြီးဗိုလ်ချုပ်မြင့်နွယ်ကအခုလိုဖြည့်ဆွက်ဆွေးနွေးပါတယ
်မြန်မာ is fully aware of the growing concern about the widespread reports on the situation in Rakhine State the new government is committed to taking all possible measures
ရခိုင်ပြည်နယ်အရေးကြေကြေပြန့်ပြန့်ထွက်ပေါ်နေတဲ့သတင်းတွေနဲ့ပတ်သက်ပြီးစိုးရိမ်မှုတွေများလာနေတာကိုမြန်မာနိုင်ငံအနေနဲ့အားလုံးကိုသိရှိနားလည်ထားပါတယ်။ဒီစိုးရိမ်ချက်တွေကိုဘက်ပေါင်းစုံကနေဖြေရှင်းဆောင်ရွက်ပေးဖို့မြန်မာအစိုးရအသစ်ကအခိုင်အမာပိုင်ဖြတ်ထားပါတယ်။အပြစ်မဲ့ပြည်သူတွေအပေါ်အခွင့်အရေးချိုးဖောက်မှုတွေကိုမြန်မာအစိုးရအနေနဲ့လစ်လျူရှုမထားပါဘူး။အထောက်အထားခိုင်မာတဲ့တိုင်ကြားချက်တွေကိုတရားဥပဒေလမ်းကြောင်းနဲ့ဖြေရှင်းဆောင်ရွက်သွားမှာပါ။လူမှုအတိုင်းဝိုင်းနှစ်ခုစလုံးရဲ့အကျိုးစီးပွားအတွက်ရေရှည်ခန်းနဲ့ဖြည့်ရှင်းချက်တစ်ခုထွက်လာဖို့အာယုံစိုက်ပြီးလှုပ်ဆောင်နေပါတယ်။မြန်မာအစိုးရဘက်ကတောင်းဆိုနေတာကသတင်းတွေကိုမျှမျှတတပြောဆိုဖို့နဲ့အထူးရှာမခံတဲ့ကိစ္စကိုကင်တွဲဖြည့်ရှင်းနေရတဲ့အစိုးရတစ်ကိုကူညီထောက်ပံ့ပေးဖို့ဖြစ်ပါတယ်။ဒီရှုပ်ထွေးလာတဲ့အရေးကိစ္စကိုအဖြေရှာနိုင်ဖို့အတွက်အစိုးရလှုပ်တာကင်တာအခြေအနေမျိုးနဲ့အချိန်ပေးဖို့တိတ်ကိုအရေးကြီးပါတယ်လို့ကာကွယ်ဝန်ကြီးဌာနဒုတိယဝန်ကြီးဗိုလ်ချုပ်မြင့်နွယ်ဆွေးနွေးသွားတာဖြစ်ပါတယ်။မလေးရှားကာကွယ်ဝန်ကြီးဒါတိုဆရီဟီရှာမူရင်ထွန်းဟူစိန်ကတော့မြန်မာနိုင်ငံရခိုင်အရေးနဲ့ပတ်သက်ပြီးဖြည့်ရှင်းချက်မတွေ့ရသေးဘူးလို့ပြောဆိုပြီးမဖြစ်မနေဖြည့်ရှင်းဖို့လိုအပ်ချက်ကိုထောက်ပြသွားပါတယ
်။ It needs to be resolved. We cannot sweep it under the carpet.It affects a lot of Muslims and it's very emotional.
ဒီကိစ္စကဖြည့်ရှင်းရမှာပါ။ဖုံးကွယ်ပြစ်ဖို့မဖြစ်နိုင်ပါဘူး။မွတ်စလင်များပြားကဒီကိစ္စပေါ်အတော်လေးခံစားနေကြရတာကြောင့်ပါ။ဖြည့်ရှင်းချက်တစ်ခုတည်းမှာလည်းမတွေ့ရသေးပါဘူး
။မြန်မာနိုင်ငံရခိုင်ရေးကိစ္စဟာဒေသရင်းတည်ငြိမ်ရေးကိုထိပါလာမဲ့အရေးစိုးရိမ်တယ်လို့လည်းမလေးရှားကာကွယ်ဝင်ကြီးကဆွေးနွေးပွဲအဖွင့်မင်းကွန်းမှာပြောဆိုသွားပါတယ
်။ Our great fear is that Daesh will seek to transform Southeast Asia.Our cradle of peace
ကျွန်တော်တို့အစိုးရဆိုကိစ္စကတော့အစ္စလာမ်အစွန်းရောက် IS အဖွဲ့ရှေ့တော်အခြားဒေသတွေမှာဖွဲ့စည်းလာမယ်ရှိပါအရှိလက်ပံဒေသမှာ IS အဖွဲ့ရပ်တည်လာဖို့ရုန်းကန်လာရတာနဲ့အတူရှေ့တော်အခြားဒေသတွေကိုအခြေချလာမယ်အရေးစိုးရိမ်တာပါထိုင်းနိုင်ငံတောင်ပိုင်းဖိလစ်ပိုင်နဲ့မြန်မာနိုင်ငံရခိုင်ဒေသတို့မှာမတိမငြိမ်အခြေအနေတွေဖြစ်နေတာနဲ့အတူဒေသတွေမှာ IS တွေထွက်ပေါ်လာနိုင်ပါတယ်ဒီအရေးကိုအလေးထားဖို့လိုပါတယ်
အခုဆွေးနွေးပွဲမှာတော့ဥရောပသမဂ္ဂရဲ့ကိုယ်စားလှယ်အဖွဲ့အပါအဝင်အာရှပစိဖိတ်ဒေသတွင်နိုင်ငံပေါင်း20ကျော်ကကာကွယ်ဆိုင်ရာအကြီးအကဲတာဝန်ရှိသူတွေစစ်တပ်အကြီးအကဲတွေနဲ့အကြံပေးတွေတက်ရောက်နေကြတာဖြစ်ပါတယ်ရှင်
။မတ်တင်ကြီးတိုက်စူးစီးတင်ပြခဲ့တာပါ။မကြာခင်နောက်ပိုင်းမှာစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအပါအဝင်အပတ်စဉ်ကဏ္ဍတွေကိုနားဆင်ရတော့မှာပါ။အခုကတော့နိုင်ငံတကာသတင်းထွားတပုတ်ကိုတင်ဆက်ပါမယ်။တရုတ်နိုင်ငံကနေမဲခေါင်မြစ်အောက်ပိုင်းဒေသရေကြောင်းသွားလာရေးလွယ်ကူနိုင်မှုအတွက်မြေအတွင်းမှာရှိတဲ့ကြောက်ဆောင်တွေကိုဖြိုဖျက်ဖို့အစီအစဉ်တွေအပေါ်မှာသဘာဝပတ်ဝန်းကျင်လှုပ်ရှားသူတွေကကန့်ကွက်နေပါတယ်။မဲခေါင်မြစ်ကြောင်းအတွင်းစီမံကိန်းတွေကြောင့်မြေအတွင်းမှာရှိတဲ့ရေတရဝါနဲ့ဒေသခံလူမှုအတိုင်းဝိုင်းအတွက်ဆိုးကျိုးတွေကိုရင်ဆိုင်လာရနိုင်တယ်လို့ပြောပါတယ်။ဘန်ကောက်မြို့ကနေ VOA သတင်းနောက် Ron Corbin သတင်းပေးပို့ထားတာကိုကိုရန်နိုင်ပြောပြပါမယ်။
ယူနန်ပြည်နယ်ကနေလောင်နိုင်ငံလွမ်ပရာဘွန်ကိုရေကြောင်းသွားလာရေးပုံမှုကောင်းမွန်လာစေဖို့ရည်ရွယ်ပြီးတရုတ်နိုင်ငံကမဲခေါင်မြစ်တွင်ရေလဲကျွန်းနေတဲ့ကြောက်ဆောင်တွေဖြိုပြရှင်းလင်းနေတဲ့အစီအစဉ်ကိုထိုင်းအစိုးရကထောက်ခံလိုက်ပါတယ်။ဒီစီမံကိန်းကမိုင်900ကျော်ရှည်လျားပြီးတော့မြစ်တွင်းမှာတန်ချိန်900ရှိတဲ့ကုန်တင်သင်္ဘောတွေသွားနိုင်ဖို့ရည်ရွယ်တာဖြစ်ပါတယ်။တဘာဝပတ်ဝန်းကျင်အရေးလှုပ်ရှားသူတွေအဓိကစိုးရိမ်နေတာကတော့ထိုင်းနဲ့လောင်နိုင်ငံကြားကခွန်ဖိလွန်လို့ခေါ်တဲ့ကြောက်ဆောင်တွေနဲ့ရေလဲကျွန်းနေရတာဖြစ်ပါတယ်။ဒါကမြစ်တွင်းမှာသင်္ဘောတွေခောက်တုတ်ခောက်ပြန်ပြေးဆွဲနိုင်ဖို့အတွက်နောက်ဆုံးရှိနေတဲ့အဓိကအတားအဆီးဖြစ်တယ်လို့လဲဩစတြေးလျနိုင်ငံဆစ်ဒနီတက္ကသိုလ်ကလူမှုပထဝီဘာသာရပ်ပေါမောက်ခဖိလစ်ဟာ့ရှ်ကပြောပါတယ
် The key site which NGOs are focused on and which local fishermen are most concerned about
အရပ်ဖက်ဖွဲ့စည်းတွေနဲ့ဒေသခံငါးဖမ်းသမားတွေအဓိကစိုးရိမ်နေတာကချင်းဆိုင်ခရိုင်နဲ့ချင်းခေါင်ခရိုင်ကြားကရေလေကြောက်ဆောင်တွေပါဒါတွေကိုဖယ်လိုက်ပြီးဆိုရင်တော့သင်္ဘောကြီးတွေဟာဘာအတားအဆီးမှမရှိပဲမြေအောက်ပိုင်းထိသွားနိုင်တော့မှာပ
ါဒီရေလေကျွန်းနေတဲ့ကြောက်ဆောင်တွေဟာရေသရဝအမျိုးပေါင်းနေရာကျော်နေထိုင်အသက်ရှင်ဖို့အတွက်အရေးကြီးတဲ့အခန်းကဏ္ဍမှာရှိတယ်လို့သဘာဝပတ်ဝန်းကျင်အရေးလှုပ်ရှားသူတွေကပြောပါတယ်ဒီကြောက်ဆောင်တွေနဲ့ရေလေကျွန်း190ကိုဖျက်ဆီးလိုက်ခြင်းအဖြစ်မြေကျောင်းအတွင်းမှာရှိတဲ့ရေသရဝတွေကိုအကြီးကျယ်ထိခိုက်လာနိုင်တယ်လို့သဘာဝပတ်ဝန်းကျင်ရေလှုပ်ရှားသူ Robert Mather ကပြောပါတယ
် Fish breed feeding areas you know because you've got things growing on the rock
အဲ့နေရာတွေကကြောက်ဆောင်တွေမှာရင်ကြီးအဲ့နေရာတွေကကြောက်ဆောင်တွေမှာရင်ကြီးတွေရှိနေတာကြောင့်ငါးတွေရှင်သာပေါက်ဖွားဖို့အစာစားဖို့အတွက်အရေးကြီးတဲ့နေရာတွေပါဒါတွေကိုဖြိုဖျက်လိုက်ရင်ဖြစ်လာမှာကတူးမြောင်းကြီးလို့ဖြစ်လာမှာပါတပြေးညီဖြစ်ပြီးသွားလာတာလွယ်သွားမှာပါဒါပေမဲ့ရေသတ္တဝါတွေနဲ့သူတို့ကျဉ်းကျဆားနေတဲ့နေရာတွေကရော့သွားမှာပ
ါမဲခေါင်မြဝန်းဒေသခရိုင်၈ခုကဒေသခံတဘောပတ်ဝန်းကျင်အရေးလှုပ်ရှားတဲ့မဟာမိတ်အဖွဲ့ကတော့ဒီအစည်းအဝေးကိုစတင်တဲ့လှုပ်ရှားမှုတွေကိုစတင်လိုက်ပြီးတော့ဒီစီမံကိန်းကြောင့်ဒေသခံလူမှုအတိုင်းအဝိုင်းပေါ်မှာကြီးမားတဲ့ရိုက်ခတ်မှုတွေဖြစ်ပေါ်စေမှာဖြစ်တယ်လို့အမေရိကန်အခြေစိုက်နိုင်ငံကမြစ်ကြောင်းမြအဖွဲ့ကထိုင်းနိုင်ငံဆိုင်ရာညွှန်ကြားရေးမှူးပီယာပွန်ဒီတက်စ်ကပြောပါတယ
် So we are now seeing the Mekong to be like a buffet.
ဒီမှာအခုမြင်တာကတော့ကုမ္ပဏီတွေနဲ့အစိုးရဌာနအသီးသီးကမဲခေါင်မြစ်ကိုသူတို့အကျိုးစီးပွားတွေအများဆုံးတွေအတွဲစီမံကိန်းတွေချပြီးလုပ်ချင်တယ်လို့လုပ်နေကြတာဖြစ်ပါတယ်။မြစ်ရဲ့ဂီဟာစနေတို့ရေအရင်းမြစ်ကျွေးဝမှုတွေကိုမစင်းစားပဲလုပ်နေကြတာပါရှင်
။ဒါပေမဲ့တရုတ်နိုင်ငံကတော့မဲခေါင်မြစ်ကြောင်းစနစ်ဟာသူတို့အတွက်အထူးရောက်ဆုံးပို့ဆောင်ရေးလမ်းကြောင်းအဖြစ်ရှုမြင်ထားတယ်လို့စီးပွားရေးပညာရှင်ဆွန်ဖတ်မန္နာရဆန်ကပြောပါတယ
်။ Among other means of transportation
ကောင်းပါပြီကားနဲ့ပဲဖြစ်ဖြစ်တခြားနည်းလမ်းတွေနဲ့တည်ယူပို့ဆောင်နေတာခက်ပါတယ်ဒါကြောင့်တင်မောယာနဲ့ချီပြီးတော့ယူနန်ပြည်ကနေလာအိုစ်တို့ထိုင်းတို့ကိုမြစ်ကြောင်းတစ်လျှောက်သွားလာနေတာဖြစ်ပါတယ
်အဲ့ဒီကြောက်ဆောင်တွေနဲ့ရေလေကျွန်းတွေကိုဖယ်ရှားလိုက်ပြီးတဲ့နောက်ယူနန်ကနေမဲခေါင်မြေဝန်းအောက်ပိုင်းကိုတင်မောတွေသွားလာနိုင်ပြီဆိုရင်တော့နိုင်ငံသားကုန်သွယ်ရေးပေါ်မှာအခြေခံပြီးတော့ကုန်သွယ်မှုတွေလည်းတိုးလာမှာဖြစ်ပြီးတရုတ်နိုင်ငံကတော့အကျိုးအမြတ်အများဆုံးရမှာဖြစ်တယ်လို့ထိုင်းဖွံ့ဖြိုးတိုးတက်ရေးသုတေသနအဖွဲ့ကအကြီးတန်းသုတေသီတဦးကလည်းပြောပါတယ်ထိုင်းနိုင်ငံအနေနဲ့တော့ဒီရေကြောင်းသွားလာမှုစီမံကိန်းကနေအကျိုးအမြတ်တွေရှိမှာမဟုတ်သလိုလာအိုနိုင်ငံအနေနဲ့လည်းထိုင်းနိုင်ငံထက်တောင်ပိုဆိုးနိုင်ခြင်းရှိတယ်လို့လည်းသူကဆက်ပြောပါတယ်ဒါကြောင့်ထိုင်းဆိုးရအနေနဲ့ဒီစီမံကိန်းကိုယင်းဤမြုံနံတာတွေဆက်လုပ်တဲ့မတင်ဆိုတာကိုလေးလာစမ်းစစ်မှုတွေလုပ်တင်တယ်ဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာ
ကိုရနိုင်ပြောပြခဲ့တာပါ VA ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VA email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာရိတ်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင် VA ရဲ့လိပ်စာက VA မြောပိုင်းအစီအစဉ်တစ်ဆင့်စာရိတ်တက်တာအမှတ်855ရန်ကုန်မြို့ဖြစ်ပါတယ်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိ လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီစီစဉ်ကိုည9နာရီအစီအစဉ်ပြပြချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့တနင်္လာနေ့ညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းနိုမီတာ25 kHz 11965လိုင်းနိုမီတာ32 kHz 9329လိုင်းနိုမီတာ51 kHz 5885တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယအနိုင်ဝက်အတွင်းမှာတော့စီးပွားရေးကဏ္ဍတက်တန်ရောင်သတင်းလွှာဘလော့ဂါတွေပြောသမျှနဲ့သူယုံကြည်ရအစီအစဉ်တင်ဆက်တဲ့အခါမှာတော့
ကျွန်တော်တို့ကမှယုံကြည်တာတစ်ခုอ่ะပေါ့နော်။ကိုကဘယ်မှာပဲနေနေတော့ဘလောက်ပဲဆင်းရဲဆင်းရဲတော့ဘလောက်ပဲဖိနှိပ်ခံနေရပါစေပေါ့နော်။အဲ့လိုအခြေအနေမှာဆိုလို့ရှိရင်စိတ်တက်မချ
ဘူး။ပြုံးကြီးရအစီအစဉ်တင်ဆက်တဲ့အခါမှာအမေရိကန်ပညာတော်သင်မန်နန်းကေသွဲရဲ့အမြင်တွေကိုနောက်ပိုင်းမှာနားဆင်ရပါမယ်။အခုတော့စီးပွားရေးကဏ္ဍကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။မြန်မာနိုင်ငံမှာအစိုးရကတင်သွင်းနိုင်တဲ့မော်ဒယ်နဲ့ဒီတင်သွင်းဝင်ဆိုင်ရာပြဋ္ဌာန်းချက်အစ်စ်တွေကိုမကြသေးခင်ကပဲထုတ်ပြန်ခဲ့ပြီးဖြစ်ပါတယ်။အစိုးရအစစ်အစမှာကားတင်သွင်းဝင်ဆိုင်ရာဥပဒေတွေကိုအချိန်ချင်းပြောင်းလဲခဲ့တဲ့အပြင်အကွန်ခောက်ခံတဲ့နှုံးဟာလည်းအခုချိန်ထိမြန်မာနေဆဲဖြစ်တာကြောင့်ဈေးကွက်မတည်ငြိမ်မှုအပြင်ပြည်တွင်းကားဈေးကလည်းအဆမတန်မြန်မာလွန်းနေတယ်လို့ကားရောင်းဝယ်ရေးလုပ်ငန်းရှင်တွေကပြောပါတယ်မြန်မာနိုင်ငံတွင်းလက်ရှိဖြစ်ပေါ်နေတဲ့ကားဈေးကွက်အခြေအနေနဲ့ပတ်သက်လို့မြန်မာနိုင်ငံကကားရောင်းဝယ်ရေးလုပ်ငန်းရှင်ကိုမင်းမင်းကိုဆက်သွယ်ပြီးဒီသတင်းပတ်ရဲ့အစီအဝါရေးခန္ဓာမှာကိုစော်ဝင်းလှိုင်ပြောပြမှာပါ
ကပ္ပမီဒီကတော့သူတို့ကတော့မော်ဒယ်ကြီးရကတော့လောလောဆယ်တတ်မှတ်လိုက်ပြီပေါ့နော်ပြောင်းလဲလိုက်ပြီပေါ့ကျွန်တော်တို့နိုင်ငံမှာလည်းဘာဖြစ်လဲဆိုတော့အဓိကကဒီရင်ဝင်ဟောင်းပေါ့နော်20ကျားဖြတ်သိမ်းတဲ့ရင်တွေရောဒီအစိုးရနိုင်ငံဒီကျွန်တော်တို့နိုင်ငံထုတ်တဲ့စက်မှုစုံတွေရောအဲ့ဒါတွေရောရှိတယ်ပေါ့အဲ့ဒီကောင်တွေကိုဖြတ်သိမ်းပြီးတော့အစားတို့တင်လာတခုပြီးတော့လူတူဦးချင်းရဲ့ကြောက်ချင်းစီရဲ့ဟိုပေါ့နော်ကိုမှာပတ်စံရှင်စီနီပိုင်ကိုဆိုတဲ့ free permit ကတခုအဲ့ဒါတွေရှိတယ်ကိုကအနည်းကတော့ကျွန်တော်တို့ကဒါကတော့ modern အမိန့်တွေရနေပြီးတော့ကျွန်တော်တို့ကကျွန်းလို့ရတာပေါ့ဥမာ2000ချက်ကနေစပြီးတော့တွန်းလို့ရတာလေးရှိတယ်ဒီနေ့လည်းကြာတော့အစိုးရကဘာလို့တင်းကျပ်လိုက်လဲဆိုတော့ဟိုမော်တော်ရင်နေရန်ကုန်မြို့မှာပေါ့နော်ကျွန်တော်ပမာဏများပြားနေတဲ့အတွက်ကြောင့်ဆိုတော့မော်ဒယ်ဒီကိုမော်ဒယ်ကြီးရမော်ဒယ်တမတ်ချက်တွေကိုပေါ့အဲ့ကောင်တွေကိုဘာလုပ်လိုက်လဲဆိုတော့2017ကနေစတင်ခိုင်းတယ်ကိုက
ဟုတ်ပြီ
ဒီဝင်ကောင်းဆိုရင်လေ2017မော်ဒယ်ကနေ14ပေါ့နော်ဟိုလူလူကြီးရဲ့ free permit ဘဏ်ကောက်ဖွင့်ရမယ်ဆိုရင်လည်းဒါက15ကနေ19ဒါကိုဘယ်မောက်တစ်မျိုးလေးလည်းပြေးတယ်အဲအဲ့လိုမျိုးတွေပေါ့
ခုထုတ်ပြန်လိုက်တဲ့ဥပဒေတွေဟာဘာဆိုဗမာမြန်မာနိုင်ငံမှာကျွန်တော်တို့ကြားဘူးသလောက်ဆိုလို့ရှိရင်ကိုမင်းမင်းရဲ့ဟိုကားဒီတင်သွင်းခွင့်ဥပဒေကအဲ့ဒီနှစ်တည်းကန့်သတ်တဲ့ကိစ္စတွေဘာတွေအကုန်ဒီကားနဲ့ပတ်သက်တဲ့ဒီဥပဒေတွေဟာမကြာခဏမျိုးမျိုးပြောင်းနေတတ်တော့ဒီအခုထွက်တဲ့ဥပဒေကရောဒီကားလုပ်ငန်းလုပ်နေကြတဲ့သူတွေကြားထဲမှာဒါအတီးဖြစ်ပြီးလို့ယူဆသလားဘာလို့ဆိုတော့ဟိုနောက်ခဏနေပြောင်းအောင်မလားဆိုတဲ့ဥစ္စာမျိုးပေါ့နော်ဒီဟိုရင်တမမနဲ့စောင့်ကြည့်နေတဲ့အနေအထားမျိုးလားဘယ်လိုများရှိပါလဲ
အကူကတော့ကေရန်တော့ဖြစ်ဖြစ်နေတာပေါ့ကိုကဘယ်လိုပြောမလဲမော်ဒယ်ကြီးကတမက်ချက်ဟိုဘောထုတ်ပြန်လိုက်ပြီဆိုရင်သူနဲ့ကားနဲ့ပတ်သက်တဲ့အခွန်တန်ဖိုးကိုလည်းဟိုထုတ်ပြန်ပေးရမှာပေါ့နော်တကယ်တော့အကူကကြတော့ဘာဖြစ်လဲဆိုတော့မော်ဒယ်ကြီးကတမက်ချက်ကိုသူက2019အတွက်ဆိုပြီးတော့ထုတ်လိုက်တယ်ဒါပေမဲ့ကျွန်တော်နိုင်ငံမှာဖြစ်တာကဘာဖြစ်လဲဆိုတော့တစ်နှစ်ပြီးတစ်နှစ်ကိုပြောင်းလဲပြီးထုတ်လုပ်နေတယ်ဒီဥပဒေလောကတစ်ခုထုတ်လိုက်တယ်ကိုကဟို3နှစ်ဖြစ်မလား5နှစ်ဒီတန်းသွားမလားအဲ့လိုမဟုတ်ဘူးတစ်နှစ်ကိုတစ်ခါလောက်ကိုဟိုအမျိုးမျိုးပြောင်းနေတယ်ဂျာထဲမှာသူတို့ဟိုကဖြစ်တယ်ဆိုရင်လည်းအခုခုကိုသူတို့ချက်ချင်းထုတ်ပြန်ပြီးတော့ပြောင်းလဲတယ်အခုကဘာဖြစ်နေလဲဆိုတော့ကျွန်တော်မော်ဒယ်ကြီးကတတ်မှတ်လိုက်ပြီမဲ့ကျွန်တော်တို့ရဲ့ကားကိုတင်သွင်းမှုကြားတဲ့အခွန်တန်ဖိုးတွေကကားရဲ့အခွန်တန်ဖိုးတွေကခုကြီးကိုမတတ်မှတ်သေးဘူးအဲ့လိုမျိုးဖြစ်နေတဲ့အခါကျတော့ဈေးကွက်မှာတော်တော်ကြီးကိုဟိုကရေရိုက
်နိုင်ငံတကာမှာရှိတာကတော့ဒီမော်တော်ယာဉ်တစ်စင်းဆိုလို့ရှိရင်သူ့တန်ဖိုးအလိုက်တပေါ့900ခန်းလို့ဆို900ခန်းလို့100ခန်းလို့ဆို100ခန်းလို့သူတို့ကောက်တယ်ပေါ့နော်ကွန်ပီစီတစ်ခုပေါ့မော်တော်ကားမှရလို့မဟုတ်ဘူးဆိုတော့မြန်မာနိုင်ငံမှာရောအဲ့လိုမျိုးရာခိုင်နှုန်းနဲ့သူအတိအကျကောက်တာအခုမရှိဘူးဆိုတဲ့သဘောဖြစ်နေတာပေါ့အဲ့ဒါကြောင့်မို့လို့အဲ့လိုဖြစ်နေတာလား
အခုကအဲ့လိုမျိုးကသူကအဲ့ရာခိုင်နှုန်းကိုသူကမထုတ်ပြန်သေးတာခင်ဗျဟိုဘယ်လိုပြောမလဲကျွန်တော်တို့နိုင်ငံမှာအခုဥမာနိုင်ငံဥပေါ့နော်အခုနိုင်ငံမှာဆိုရင်ဥမာ360နဲ့ကားစီရမယ်တော့ဥမာပေါ့နော်ဟိုပါပေါ့ဒေါ်လာ6000နဲ့ကားစီဝယ်လို့ရတယ်မဒါမှမဟုတ်ဒေါ်လာ6000နဲ့ကားဝယ်လို့ရတယ်ကားတန်ဖိုးပဲဂျန်နက်တက်ကဘာမှတိတ်ပြန်မရှိဘူးကျွန်တော် ျွန်တော်ဒီမှာကျတော့ဘာဖြစ်လဲဆိုတော့ကျွန်တော်တို့ကကာဆန်ဂျူဒီဆိုတာရှိသေးတယ်ပြီးတော့ဒီမှာဟိုကညာနာဆိုတာရှိသေးတယ်အခွန်လေးအမျိုးမျိုးပဲကားတဲ့တန်ဖိုးပုံမူတည်ပြီးတော့ပဲသူတို့ကောက်မလားဓမ္မမဟုတ်ပဲဒီပြီးတော့နောက်ထပ်အဲ့ဒီအပြင်နောက်ထပ် plus ပေါ့နော်ဝင်းဝင်းခုံဆိုတာလည်းရှိသေးတယ်အဲ့တော့ကားတစ်စီးကကျွန်တော်တို့ကအူမတိတရာတန်တွင်းမဲ့ဟေဆိုရင်တကယ်တမ်းကသူ့ရဲ့တံပိုးရဲ့ဖုံးစားလောက်ကိုကျွန်တော်တို့ကပေးနေရတယ်ခေါ့တကယ်တမ်းကကျွန်တော်တို့ကဒီအင်ဂျင်နိုင်ငံတွေဆိုရင်တကယ်တမ်းက3 4 60နဲ့စီးလို့ရနေတဲ့ကားတွေကိုကျွန်တော်တို့ဒီပမာဏနိုင်ငံမှာ200 300နဲ့ပေးစီးနေရတယ်အဲ့လိုဖြစ
်နောက်တစ်ခုကကျွန်တော်တို့ဟိုဒီအခုကားတွေတင်သွင်းခွင့်ဟိုးအရင်တော့ပိတ်ထားရနေပြီးတော့ဟိုစစ်စိုးကလက်ထက်ကပိတ်ထားရနေပြီးတော့ပြီးခဲ့တဲ့အစိုးရလက်ထက်မှာကားတင်သွင်းခွင့်ပါမစ်တွေချပစ်လိုက်တဲ့ကားတွေတင်ကြတယ်ဆိုတော့ကားစည်းတွေဝုန်းကနေကြသွားရောပေါ့နော်။နောက်အခုလဲစိုးစိုးကကျွန်တော်တို့အစမှာပြောခဲ့သလိုပါမစ်ကိစ္စတွေဟုတ်တယ်မဟုတ်ဘူးပါမစ်ကဟိုလိုဖြစ်မယ်ဒီလိုဖြစ်မယ်ဆိုတော့ဒီပါမစ်ဘလောင်းမလဲကိစ္စတွေကြောင့်ကားစည်းတွေကအတက်အကျကျန်းနေတယ်ဆိုတာကဟုတ်လားဗျာ။အဲ့ဒီပါမစ်ကြောင့်မို့လို့အခုနောက်ပိုင်းမှာဖြစ်တဲ့
အားလားလဲဟုတ်ပါရဲ့ခင်ဗျာ။ဘာလို့လဲဆိုတော့တကယ်တမ်းကပေါ့နော်။ဘယင်စိုးကထုတ်ပြန်သွားတယ်ဆိုတော့ကျွန်တော်တို့ကဒီထုတ်ပြန်တဲ့ဥပဒေပေါ့နော်။နှစ်နှစ်ဖြစ်တယ်နှစ်နှစ်၊သုံးနှစ်ဆိုတော့သုံးနှစ်ကျွန်တော်တို့ကချက်သွားလို့ရတယ်အဆင်ပြေတယ်လေ။အဲ့လိုမျိုးအဲ့လိုတော့ကျွန်တော်တို့ကဥမာတစ်ခါကျသူတို့ခုတ်ပြန်လိုက်တဲ့ဥပဒေတွေကလည်းနောက်ကျတယ်ကွာလာပိုင်းနောက်ကျတယ်အဲ့လိုမျိုးဥမာတကယ်တမ်းကျွထွက်ရမှာပေါ့နော်ဥမာ2018ဆိုရင်တကယ်တမ်း2019ကျွန်တော်တို့အော်တိုဘာဟိုစက်တင်ဘာအော်တိုဘာလို့ကျွန်တော်ပြင်ဆင်နေရတာပေါ့နော်ဒါပေမဲ့ကျွန်တော်တို့ကဥကဒီနှစ်အစိုးရကတော့နှစ်နှစ်ပြုကျင်ညာထားတယ်ပေါ့နော်ဒါပေမဲ့အခုနောက်ပိုင်းအစိုးရကကြာတော့အခုဒီဥပဒေကတော့တစ်နှစ်ပဲဆက်သွားမှာနှစ်နှစ်ပဲဆက်သွားမှာလားဒီတကယ်တမ်းကကျွန်တော်တို့ကလုံးဖို့ကင်ဖို့တော့ကဟို3နှစ်တန်ပြီး5နှစ်တန်ပြီးပတ်ပြီးလိုက်ရင်တော့ကျွန်တော်တို့အဆင်ပြေနိုင်တာပေါ့နော်
ဟုတ်ကဲ့
အဲ့ဒါကြောင့်လည်းကားစစ်ကိုလည်းညင်သွားမှာပါအခုကအကြာကတော့အတက်ကြာကတအားကျန်းနေတယ်အဲ့လိုဖြစ်နေတာပေါ့
အခုအတိုင်းဆိုရင်တော့ပြောမယ်ဆိုရင်တော့ဒါအစိုးရကိုလက်ညှိုးထောက်ပြစရာတွေကတော့အများကြီးရှိတာပေါ့အရင်အစိုးရဆက်ဆက်ကလည်းဒီဥပဒေတွေပြဋ္ဌာန်းခဲ့တယ်အခုလက်ရှိအစိုးရကလည်းတန်းတန်းတလောက်ပြင်နေတယ်လို့ဆိုပေမဲ့လက်တွေ့မှာဘာမှအကောင့်တယ်ပေါ့တိတိပပပါပေါ့နော်လူတုအတွက်တကယ်အကျိုးရှိနိုင်တဲ့လူတုဈေးနှုန်းတက်တက်တာတာနဲ့ဝယ်စည်းလို့ရနိုင်တဲ့ဟာကိုအထောက်အကူပြုစေမယ့်ဥပဒေမျိုးကတော့ထွက်မလာသေးဘူးလို့ပြောလို့ရတာပေါ့နော်
ဟုတ်ကဲ့ကောင်မအဲ့လိုပြောလို့ရပါတယ်ဗျာဘာဖြစ်လဲဆိုတော့ဒီအစိုးရကဒါသာလားကိုကတော့တော့လေချစ်ချစ်လက်ငယ်ပြီးမဟုတ်ဘူးချစ်ချစ်လက်ငယ်ပုံစားလို့တော့အဆင်မပြေဘူးပေါ့ဒါပေမဲ့ဘာတွေဖြစ်နေတာလဲဆိုတာကိုလည်းဒီတကယ်လဲသူကွင်းစင်းလေးလာဖို့လိုတယ်လို့တော့ကျွန်တော်ကသိနေပါတယ်ဘာလို့လဲဆိုတော့တကယ်အပေါ်ပိုင်းခေါင်းဆောင်တွေကဒီလိုပြောမယ်ပြောမယ်ပြောပြီးမယ်အောက်ခြေကလည်းလိုက်ကြောင်းလိုက်ခြင်းမှာကြောင်းလိုက်မယ်ပေါ့
ကိုမင်းမင်းတို့လိုမျိုးဒီကားဈေးကွက်မှာရှိနေတဲ့ဟိုပေါ့နော်ကားဈေးကွက်အကြောင်းတည်တဲ့လူတွေရဲ့အမြင်အရဆိုရင်ဒါမှမဟုတ်ကိုချင်းချင်းကမှပြောမိတဲ့ပြောဆိုဆွေးနွေးကြတာများရှိသလားပေါ့နော်အဲ့ဒီအမြင်အရဆိုလို့ရှိရင်ကားဈေးကွက်တည်ငြိမ်သွားအောင်ကားဝယ်စီးတဲ့သူတွေအတွက်အဆင်ပြေအောင်အင်းကြီးချင်းနိုင်ငံနေလို့ပဲဟိုတန်ရတန်ကြီးလေးပဲပေးပြီးဆီးလို့ရနိုင်တဲ့အနေအထားဖြစ်အောင်ဆိုရင်အစိုးရအနေနဲ့ဘာတွေများလုပ်ပေးတယ်လို့မြင်လဲ
ကျွန်တော်တို့ကတော့ဖြစ်စေကြတော့အခုကလည်းအစိုးရကဘာဥထားထက်ကြနေလဲဆိုတော့ကျွန်တော်တို့ပြောတော့ COE ဆိုတာအကောင့်လေခေါ်တော့အခုကစီမံတော့ COE ဆိုတာတော့ဟိုကလည်း7နှစ်ပေါ့ဒီမှာကားက2015ထုတ်ပြီးမြဲလေဒီ2019မှာရောင်းရင်2019နဲ့စပြီးတော့ဒိတ်တက်သွားမှာကိုအဲ့လိုမျိုးပေါ့အဲ့လိုလည်းသူကဖော်မယ်လဲပြောတယ်ဆိုတော့ဥပကကျွန်တော်တို့ဒီပြင်မာရှိနေတဲ့လူတွေကပြည်သူလူတွေကဒီအစိုးရကောလာဟာလာကိုပဲကျွန်တော်နားထောင်ပြီးတော့သူရောသူရောပေါ့ဒီမှာတချို့တွေကကြောက်တယ်ပြီးရောင်းတော့လေဈေးကွက်ကြီးကဘုံနဲ့ထုတ်ကြတော့အော်ဟိုတို့လိုပြောင်းလဲမယ်ဟေ့ဆိုတော့လေအတင်းဝယ်လို့ရလိုက်တဲ့အခါကျတော့လေဒီပတ်ကြီးကထိုးတက်သွားပေါ့တကယ်တမ်းလည်းဒီကောလာဟာလကမဖြစ်ဖြစ်ဘူးဆိုတာကလည်းဒီအစိုးရပေါ်မူတည်တာပေါ့နော်သူတို့အတွင်းဘက်ကလူတွေကနေပြီးတရေတောက်ကြပြီးထွက်လာတဲ့အခါကျတော့ကျွန်တော်မော်ရယ်ကြီးရတယ်ဆိုပေါ့ထွက်လာတာတလောက်ရှိပြီအစိုးရမဟုတ်ဘူးလည်းမငြင်းဘူးမဟုတ်တယ်လည်းမငြင်းဘူးဘာမှလည်းမပြောဘူးတကယ်တမ်းထွက်လာတော့လေဒီကောလာဟာလကြီးအဲ့ဒီအခါကျတော့လေကျွန်တော်တို့ဒီဘက်ကလူတွေကလည်းဒီလူတွေကလည်းဒီကောလာဟာလကိုပဲဒီနေ့ကြီးတဲ့ဘာသာစားနေရတာပေါ့နော်
ဦးဇော်ဝင်းလှန့်ရဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာပါဒီအစီအစဉ်ကိုအင်္ဂါနေ့မနက်ပိုင်းမှာလည်းပြန်လည်တင်ဆက်အောင်ပါပါခင်ဗျာအခုတော့ဘလော့ဂါရီပြောသမျှအစီအစဉ်ကိုထုတ်လွှင့်ပါမယ်လူမှုကွန်ရက်တွေပေါ်မှာသတင်းတွေမြန်မြန်ဆန်ဆန်သိနိုင်တဲ့အချိန်မျိုးမှာအစိုးရတွေအနေနဲ့ပြည်သူတွေစီအမြန်ဆုံးသတင်းရောက်အောင်ထိထိရောက်မလုပ်နိုင်ခဲ့ရင်ပြည်သူတွေရဲ့ယုံကြည်မှုကိုပိုပြီးတော့ရလိမ့်မှာမဟုတ်ဘူးလို့ဆက်သွယ်ရေးဆိုင်ရာအစီရင်ခံစာတစ်စောင်ကသုံးသပ်ထားပါတယ်ဒီပညာပိုင်းအားနည်းတဲ့အစိုးရတွေကြောင့်ဘယ်လိုထိခိုက်မှုတွေရှိနိုင်တယ်လဲဆိုတာနဲ့လူမှုကွန်ရက်တွေကြောင့်သတင်းပြန့်နှံ့သွားအောင်ပြည်သူတွေရဲ့လုံနိုင်စွမ်းကဘယ်တုန်းကနေမှမတူအောင်အစွမ်းထက်မြက်တယ်လို့ပြောထားတဲ့အစီရင်ခံစာနဲ့ပတ်သက်လို့မဆုမြတ်မွန်ကပြောပြမှာဖြစ်ပါတယ
်လူမှုကွန်ရက်တွေကအစိုးရတွေအတွက်ကိုပြဿနာတစ်ခုဖြစ်လာနေပြီတဲ့ကိုသားညုံရေး
ဘလူပြဿနာဖြစ်တာလဲမဆွေမြတ်မောင်အခုဆိုလို့ရှိရင်အစိုးရတော်များများကသူတို့ပေးကျင်တဲ့သတင်းချက်လက်တွေကိုလူမှုကွန်ရက်တွေပေါ်မှာပဲတင်နေကြတာမဟုတ်ဘူးလား
ဟုတ်ပါတယ်အဲ့ဒီလိုမျိုးလူမှုကွန်ရက်တွေကိုထိထိရောက်ရောက်မတုံးတဲ့အစိုးရမျိုးတွေအနေနဲ့အားသူတို့ပေးချင်တဲ့သတင်းအချက်လက်တွေကိုပြည်သူတွေစီကိုရအောင်လို့ထိထိရောက်ရောက်မလုပ်နိုင်ဘူးလို့ WPP ဆိုတဲ့ဒီကြော်ညာနဲ့အတိုင်းအမြင်အကြံပေးမှုလုပ်ငန်းတွေလုပ်တဲ့လုပ်ငန်းကြီးရဲ့အစီရင်ခံစာထဲမှာပြောထားတာပါအဲ့ဒီလေးလာချက်အစီရင်ခံစာနာမည်က Leaders Report The Future of Government Communications တဲ့
ကမ္ဘာနိုင်ငံပေါင်း40ကအစိုးရနဲ့စက်သွေးဆိုင်ရာအဖွဲ့အစည်းအကြီးအကဲပေါင်း300ကျော်ကိုမေးမြန်းထားတဲ့အစီရင်ခံစာကိုပြောတာမဟုတ်လားဗျအဲ့စတန်အစီအစဉ်စာကစက်သွေးပန်းဆိုင်ရာမှာလက်ရှိကြုံနေရတဲ့စင်ခေါ်ချက်တွေနောက်အနာဂတ်မှာကြုံလာနိုင်တဲ့စင်ခေါ်မှုတွေကဘာတွေဖြစ်မလဲခေါင်းဆောင်တွေအနေနဲ့ဘယ်လိုပြင်ဆင်မှုတွေလုပ်တင်လဲစက်သွေးဆိုင်ရာထိရောက်ဆုံးမဟာဗျူဟာတွေကဘာလဲဆိုတာကိုလေ့လာထားတဲ့စစ်တမ်းပြကမ္ဘာတဝန်းအစိုးရနဲ့အများပြည်သူဆိုင်ရာစက်သွေးကဏ္ဍတွေကတာဝန်ရှိသူတွေရဲ့အမြင်တွေကိုပတ်ပေါင်းစုံကနေပြီးတော့အပြည့်အစုံမေးမြန်းပြုစုထားတဲ့ပထမဆုံးအစီအစဉ်စာလို့ဆိုတာပဲ
ကိုသားညုံပြောသလိုဒီဆက်သွယ်ရေးဆိုင်ရာအကြီးအကဲပေါင်း300ကျော်ကိုမင်းပြန်ပြီးတော့မှဩစတြေးလျအာရှဥရောပနဲ့အမေရိကကဆက်သွယ်ရေးဆိုင်ရာအသိပညာရှင်အတတ်ပညာရှင်တွေနောက်ဒီစီးပွားရေးနဲ့ပုဂ္ဂလိကကဏ္ဍကထိတ်တန့်ရောက်နေတဲ့သူတွေပါတဲ့အကြံပေးဘုတ်ဖွဲ့ကနေပြီးတော့မှဒီစစ်တမ်းကိုပြုစုတာပါသူတို့ရဲ့အဓိကတွေးရှိချက်ကတော့ပြည်သူတွေဟာသူတို့သိချင်တဲ့သတင်းတွေအတွက်ကိုလူမှုကွန်ရက်တွေကိုအားကိုးလာကြတဲ့ခေတ်မှာအစိုးရတွေကအမိမလိုက်နိုင်ကြတော့ဘူးတဲ့
အထူးသဖြင့်အစိုးရရဲ့အနေနဲ့အရေးကြီးတဲ့သတင်းတွေကိုပြည်သူတွေစီကိုရောက်အောင်လို့ထိထိရောက်မလုပ်နိုင်ကြဘူးလို့ဆိုပါတယ်။လူမှုကွန်ရက်တွေပေါ်မှာသတင်းတွေမျိုးစုံရနေတယ်။ကိုယ့်ရဲ့ထင်မြင်ချက်တွေကိုတင်ပြနိုင်တဲ့ခေတ်မှာအစိုးရတွေကသူတို့ရဲ့သတင်းတွေကိုအလင်းမီအောင်လို့မတင်နိုင်တဲ့အတွက်အစိုးရနဲ့ပြည်သူတွေကြားမှာမယုံကြည်မှုတွေများလာတယ်။နောက်သတင်းအတူရောက်နေမမှန်ဘူးဆိုတာသိရတဲ့ဝါဒဖြန့်ဖို့ဖြန့်ဝေကြတဲ့သတင်းမျိုးတွေကြောင့်ပြည်ထောင်ကပို့ပြီးတော့စိုးစီရယ်ဆိုတဲ့အချက်ကိုလည်းထောက်ပြကြတယ်ဗျ။
ပြည်သူတွေနဲ့အစိုးရကြားမှာဒီထိရောက်တဲ့ဆက်သွယ်ပြန်ကြားမှုတွေမလုပ်နိုင်တဲ့အတွက်ကြောင့်မို့လို့လူပိုင်းကြိုက်လို့ပြောမလားလူအများကြိုက်တဲ့အဖွဲ့တွေကပို့ပြီးတော့အားကြီးလာတယ်အစိုးရအမြင်နဲ့အစွန်ရောက်မှုတွေကိုပို့ပြီးတော့မှအားကောင်းလာစေတယ်လို့လည်းအဲ့ဒီစစ်တမ်းမှာတွေးခဲ့တယ်ရှင်အစိုးရတွေဘက်ကသူတို့ကယူမဆိုင်ဘူးသူတို့သဘောထားတွေကိုအလေးမထားဘူးသူတို့ကိုစားမပြုတ်ဘူးလို့ပြည်သူတွေကခံစားလာကြရတဲ့အခါမှာပြည်သူတွေဟာဒီတခြားကရတဲ့သတင်းအချက်လက်တွေကိုအားကိုးလာကြတယ်လို့အစီရင်ခံစာထဲမှာရေးထားတာကိုဗြိတိန်ထုတ် Guardian သတင်းစာကြီးထဲမှာတော့မှပြန်ပြီးတော့ကိုးကားဖော်ပြပါရယ်အစိုးရတွေကဒီပြည်သူတွေနဲ့အပြန်အလှန်ဆက်သွယ်မှုမလုပ်လို့ရှိရင်ပြည်သူတွေကတခြားကရတဲ့သတင်းအချက်တွေကိုပဲယူကြလိမ့်မယ်တဲ့
ဥရောပနိုင်ငံတစ်ခုရဲ့ဆက်သွယ်ရေးအကြီးအကဲတယောက်ကလည်းအစိုးရဘက်ကပြည်သူအားလုံးကိုတသမတ်ထဲသတင်းတွေပေးလို့မရတော့ဘူးအဲ့ဒီနီးကအလုံးမဖြစ်တော့ဘူးလို့အစင်ကစားပြုစုသူတွေကိုပြောခဲ့တယ်တဲ့ပြည်သူတွေကသိကျင်တဲ့သတင်းကိုချက်ချင်းသိအောင်လုပ်တယ်သူတို့လက်ခံကျင်တာကိုပဲယူပြီးတော့အစိုးရပြောသမျှခေါင်းထဲမထည့်ကြတော့တဲ့အခြေအနေကို WPP အစင်ကစားထဲမှာ Amazon Syndrome ဆိုပြီးတော့သုံးသပ်ပြပါတယ် Amazon Online ဈေးကွက်ကြီးပေါ်မှာကိုလိုချင်တာကိုပဲရွေးချယ်ဝယ်လို့ရတဲ့သဘောနဲ့နမူနာပေးတာပ
ါ Internet နဲ့လူမှုကွန်ရက်တွေကအရင်ကအရေးမပါခဲ့တဲ့အဖွဲ့လေးတွေကိုသူတို့ရဲ့အတွေးအခေါ်တွေဝါဒတွေဖြန့်နိုင်ဖို့အတွက်ဆင်တင်ပေးတဲ့နေရာတွေလိုလဲဖြစ်လာနေတယ်တဲ့အစိုးရတွေဘက်ကတုံ့ပြန်နိုင်တဲ့နှုံးထက်ကိုပို့ပြီးတော့မှမြ мян ဆန်းဆန်းဝေဖန်မှုတွေစီယုံမှုတွေလုပ်နိုင်တာကိုသူတို့စစ်တမ်းမှာတွေ့ပါသေးတယ
်လူမှုကွန်ရက်တွေဟာသတင်းတွေကိုထပ်ဆင့်ပွားတဲ့နေရာလို့ပြောလဲမမှားဘူးဗျလူမှုကွန်ရက်တွေကြောင့်စံညစ်ဘက်သဘောထားတွေထင်မြင်ချက်တွေကိုစီးစစ်ဖော်ပြဖို့မလွယ်တော့တာကလည်းနောက်တစ်ချက်ဗျသတင်းချက်လက်အားလုံးကိုလွတ်လွတ်လပ်ဖော်ပြနိုင်တဲ့ဆိုတဲ့အသည့်ကိုလူတိုင်းမြင်အောင်လို့လူမှုကွန်ရက်တွေကပေးနိုင်ခဲ့တယ်တယောက်နဲ့တယောက်လူမှုကွန်ရက်တွေပေါ်ကနေပြီးတော့လူလက်ကူကူဆက်သွယ်နိုင်တယ်ဆိုတာသဘောပေါက်လာကြတယ်။ဘေးဖဲ့ကျဉ်ခံထားတဲ့အဖွဲ့တွေကိုဩဇာရှိတဲ့လူမှုအဖွဲ့အစည်းတွေဖြစ်လာအောင်လို့အထောက်အကူဖြစ်စေရဲ။အဲ့ဒါတွေကအကျိုးရှိတဲ့အချက်တွေလို့အစီအစဉ်ကထောက်ပြပါရတယ်
။စိုးကျိုးဆိုရင်တော့ဒီလူမှုကွန်ရက်တွေပေါ်ကဖော်ပြချက်တွေကြောင့်မို့လို့လူတွေကြားမှာသဘောထားကွဲမှုတွေကိုဖြစ်စေတဲ့ဖော်ပြထားတဲ့သတင်းမားတွေကိုဒီကိုဘသူဘဝဆိုတာမသိအောင်လုပ်ထားတဲ့လူမှုကွန်ရက်တုံးတဲ့သူတွေနိုင်ငံရေးသမားတွေကဒီလက်ခံဖော်ပြရာကနေပြီးတော့အဲ့ဒီသတင်းတွေဟာအမှန်တွေလို့အချိန်လိုတွင်းမှာကိုဖြစ်သွားစေနိုင်တာပါလူမှုကွန်ရက်တွေကြောင့်ပဲဒီအကန့်အသတ်မရှိသတင်းအချက်အလက်တွေကိုရရှိဖြန့်ဖြူးတဲ့နေရာမှာတာမန်ပြည်သူတွေရဲ့အစွမ်းကတော့ဘယ်တော့ကမှနဲ့မတူအောင်ကိုအစွမ်းထက်တာကိုတွေ့ရတယ်တဲ့နောက်အကြောင်းအရာတွေပေါ်မှာကိုနဲ့အမြင်တူတဲ့သူတွေရဲ့ထောက်ခံမှုအများကြီးကိုအချိန်တို့အတွင်းမှာအများကြီးရအောင်လို့လုပ်နိုင်စွမ်းရှိတယ်တဲ့တွတ်တွတ်လက်လက်တုံ့ပြန်နိုင်တဲ့အစိုးရတွေဘက်ကတော့မှဒီမတုံ့ပြန်လိုက်နိုင်တဲ့အချိန်အတွင်းမှာပဲလုပ်နိုင်စွမ်းရှိတယ်ဆိုတာကိုအဲ့ဒီအစီရင်ခံစာမှာသုံးသပ်ထားပါတယ
်အစိုးရအများစုမှာနှီးပညာပိုင်းနောက်ကျနေတာကအဓိကအကြောင်းလို့ထောက်ပြပါတယ်ပြည်သူတွေကအစိုးရတွေတဲ့နှီးပညာပိုင်းမှာရှေ့ပြေးနေတာနောက်ပြည်သူတွေနဲ့အပြန်အလှန်ဆက်သွယ်နိုင်ဖို့လူရင်းအားနှီးပညာအင်အားနည်းတယ်ဆိုတာကိုဆက်သွယ်ဆိုင်ရာအကြီးအကဲတွေကဝန်ခံကြပါတယ်တဲ့နောက်ပြီးတော့ပြည်သူတွေနဲ့အတိတ်ပဲရှိတဲ့အပြန်အလှန်ဆက်သွယ်ရေးထားဖို့စောင့်မှုမျိုးတွေကလည်းလုံလံစွမ်းအားနည်းတယ်။အစိုးဆုံးကတော့အစိုးရတွေကမူဝါဒတွေအပေါ်မှာပဲအာရုံစိုက်ပြီးတော့အဲ့ဒီမူဝါဒတွေချတဲ့နေရာမှာလည်းပြည်သူတွေရဲ့သဘောထားတွေကိုထက်တွက်ဖို့တိတ်ဆိတ်မဝင်စားကြပါဘူးတဲ့
။အစိုးရတွေအနေနဲ့ပြည်သူတွေရဲ့ယုံကြည်မှုရဖို့အတွက်ကလူမှုကွန်ရက်တွေသုံးပြီးတော့ဓာတ်ရိုက်ဆက်သွယ်ပြန်ကြားမှုတွေလုပ်ကြဖို့လိုမယ်။ ပြည်သူတွေနဲ့စကားပြောတဲ့လမ်းကြောင်းတွေဖွင့်ဖို့လိုမယ်လို့အဲ့ဒီ WPP အစီရင်ခံစာကိုပြုစုတဲ့သူတွေကအကြံပေးပါတယ်။နောက်အရေးအကြီးဆုံးကအစိုးရရဲ့အနေနဲ့တည်င်းလားဝါရဖြန့်တင်ပြမှုလားဆိုတာကိုထင်သာမြင်အောင်ခွဲခြားဖို့လိုပါတယ်တဲ့။ရေရှည်ပွန့်ပွန့်လင်းလင်းနဲ့အစိုးရရဲ့အုပ်ချုပ်သူတွေနဲ့ဆိုင်တဲ့တည်င်းတွေကိုအချိန်နဲ့တပြေးညီလှုပ်ပေးဖို့လိုမယ်။ထုတ်လွှင့်တဲ့တည်င်းတွေကိုလည်းအများကြီးတတ်မှတ်ထဲပေးမယ်အစားလူတွေနဲ့ဆက်ဆက်နိုင်မဲ့ကဏ္ဍတွေခွဲပြီးတော့ပို့ပေးတဲ့လို့ဒီအနာဂတ်အစိုးရဆက်သွယ်ရေးဆိုင်ရာ Leaders Report ထဲမှာအကြံပေးထားပါတယ်ရှင်။
မဆူမြတ်မွန်ရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ပြီးအခုတခါတော့တက်တန့်ရောင်သတင်းလွှာတွေကိုနားဆင်ရပါမယ်။မအေးတန်တာကျော်ကအစီအစဉ်တင်ဆက်ထားတာပါ။
မင်္ဂလာပါရှင်။အားလုံးဆေးလက်ပျော်ရွှင်ပေါ့ပါကြပါစေ။ဒီတစ်ပတ်တက်တန့်ရောင်သတင်းလွှာမှာတော့ဆွစ်ဇာလန်နိုင်ငံဒါဗော့စ်မှာကျင်းပသွားတဲ့ခရစ်စတယ်ဆုချီးမြှင့်ပွဲမှာပရာဟိတနဲ့လူမှုရေးရာလုပ်ငန်းတွေမှာလောက်ကင်နေကြလို့ဘယ်မင်းသားမင်းသမီးဘယ်အမှုပညာရှင်တွေကိုများစုရီပေးခဲ့ကြပါလဲ။တခါ Forbes Magazine ကြီးကထုတ်ပြန်တဲ့အသက်30အောက်အချမ်းသာဆုံးလူငယ်အယောက်30ထဲမှာပါတဲ့လူမှုကွန်ရက်ကနာမည်ကျော်ကိုင်လီဂျန်နာဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထွက်တာတွေကိုပြောပြပေးသွားပါမယ်။ဆွစ်ဇာလန်နိုင်ငံဒါဗော့စ်မြို့မှာ23ကြိမ်မြောက်ကျင်းပတဲ့ Christian ဆုချီးမြှင့်ပွဲမှာတော့ပရာဟိတနဲ့လူမှုရေးလုပ်ငန်းတွေလှူဆောင်နေကြတဲ့အကြောင်းပေါ်အမှုပညာရှင်တွေဖြစ်တဲ့အဆိုတော်ရှန်ကီရာ၊မင်းသား Forest Whitaker နဲ့တရုတ်ပညာရှင် Anne Sophie Madero 3ဦးကိုကမ္ဘာစီးပွားရေးဖိုရမ်အဖွဲ့ကြီးကဂုဏ်ပြုခဲ့ပါတယ်။
The work of my foundation supporting young musicians lies in emphasizing that the goal is not just playing one's instrument well, practicing assiduously and constantly and giving
a Sophie Madero ဟာဆိုရင်ဂီတပညာရှင်ဖြစ်လာဖို့အတွက်လူငယ်တွေကိုအခွင့်အလမ်းတွေဖန်တီးပေးတဲ့နေရာမှာဦးဆောင်ခဲ့သူဖြစ်အခုစုချီးမြှင့်ခံရတာဖြစ်ပါတယ်။သူက The Anne Sophie Medal Foundation ကိုဖွဲ့စည်းထားပြီးအဲ့ဒီအဖွဲ့က1998ခုနှစ်ထဲကကမ္ဘာအနှံ့ကအလားအလာရှိတဲ့လူငယ်အမှုပညာရှင်တွေကိုအထောက်အပံ့တွေနဲ့အခွင့်အလမ်းတွေဖန်တီးပေးခဲ့တာပါ။ကမ္ဘာပေါ်မှာဆာလောင်ငန်းမှုတွေအဆုံးသတ်ဖို့ဆိုပြီးတော့ဇန်နဝါရီလ16ရက်နေ့မှာ Davos မှာကျင်းပတဲ့အဲ့ဒီဆုချီးမြှင့်ပွဲအခမ်းအနားမှာမိန့်ခွန်းပြောတော့ဒီပွဲကိုတက်ရောက်လာကြတဲ့အပြည့်သက်ကို Medal ကတန်ကြားသွားပါတယ်။အဆိုတော်လည်းဖြစ်တချင်းတွေလည်းကိုရိုင်းရေးတဲ့အချက်ကြီးရာကတော့ကလေးငယ်ဖွံ့ဖြိုးရေးအစီအစဉ်မှာပါဝင်ဦးဆောင်ခဲ့တဲ့အတွက်ကြောင့်မို့ဒီဆုကိုလက်ခံရရှိတာပါအဆိုတော်ဆက်ကီယာက UNICEF ကလေးတငယ်များရမွေအဖွဲ့ရဲ့ဂုဏ်သူဆောင်တန်တမန်တဦးဖြစ်သလို PS Delgazos Foundation ကိုထူထောင်သူလည်းဖြစ်ပါတယ်သူရဲ့ Foundation ကသူရဲ့မွေးရက်ကိုလံဘီယာမှာလိုအပ်ချက်ရှိနေတဲ့အကြောင်းသား6000တွဲအရေးသွေးဖြင့်အစ်စ်မီပညာရေးရရှိဖို့ကူညီထောက်ပံ့မှုတွေလှူဆောင်ပေးနေပါတယ်ကျောင်းသားတွေအတွက်အဟာရဖွံ့ဖြိုးရေးအစီအစဉ်နောက်ပြီးကျောင်းတွေမှာဂီတနဲ့အမှုပညာအစီအစဉ်တွေအပြင်လူမှုအတိုင်းဝိုင်း8000ကျော်ကိုအကျိုးဖြစ်စေမဲ့စီးပွားရေးအခွင့်အလမ်းတွေအတွက်လည်းအကူအညီတွေပေးခဲ့တာပ
ါ strategy to poverty and it's getting those 250 million kids who are at risk
ဒီလိုမျိုးလှုပ်ဆောင်တာတွေဟာလွယ်ကူတာမဟုတ်ပေမဲ့လည်းဆင်းရဲမွဲတေမှုအတွက်ထွက်ရန်လမ်းဖြစ်ပါတယ်လို့ Shakira ကအဆုလက်ခံယူတော့ကျေးဇူးတင်စကားမှာပြောသွားခဲ့ပါတယ်။မူဂျိုအရွယ်ကလေးငယ်တွေအတွက်မူဂျိုကြောင့်အခမဲ့ဖြစ်လာစေဖို့လှုံ့ဆော်စီရင်ကြဖို့ကိုလည်းသူကတိုက်တွန်းသွားပါတယ်။လူမှုရေးတက်ကြွလှုပ်ရှားသူလည်းဖြစ်တဲ့တရုတ်ဆောင် Forest Whitaker ကတော့ကမ္ဘာမှာပြည်ပခန့်တွေအဖြစ်ရှာမှုငြိမ်းချမ်းရေးဆောင်ရွက်ချက်တွေအတွက်တည်ဆုချီးမြှင့်ခံရတာပါ။ Whitaker ဟာ Whitaker ငြိမ်းချမ်းရေးဖွံ့ဖြိုးရေးအစီအစဉ်ကိုထူထောင်သူလည်းဖြစ်အဲ့ဒီအစီအစဉ်ရဲ့အမှုဆောင်အရာရှိချုပ်လည်းဖြစ်ပါတယ်။ဒါ့အပြင် International Institute for Peace ပူရဲတီထောင်ပြီးတော့ဥက္ကဋ္ဌဖြစ်နေဆောင်ရွက်သလိုကုလသမဂ္ဂ UNESCO အဖွဲ့ကြီးရဲ့ငြိမ်းချမ်းရေးနဲ့ပြည်လဲသိမြင်ရေးဆိုင်ရာတန်တမန်လည်းဖြစ်ပါတယ်။အကြမ်းဖက်မှုတွေနဲ့ဆင်းရဲမွဲတေမှုတန်ခံနေရတဲ့ဒေသလူ့အဖွဲ့အစည်းတွေကလူငယ်တွေစွန့်ဦးထွင်တမားတွေကိုကူညီအားပေးမှုလုပ်နေသူလည်းဖြစ်ပါတယ်။ကမ္ဘာကြီးရဲ့လူမှုဘဝတိုးတက်လာစေဖို့အတွက်ဆန့်ပြဖြစ်နေဆောင်ရွက်နေကြတဲ့အမှုပညာရှင်တွေကိုအသိအမှတ်ပြုဂုဏ်ပြုတဲ့အနေနဲ့ Crystal Award ဒီဆုကြီးကိုကမ္ဘာစီးပွားရေး Forum ကနေပြီးတော့နှစ်ဆင်ချီးမြှင့်ပေးနေတာပါအခုချိန်အထိဆိုရင်တော့ Andre Bocelli, Matt Damon, Peter Gabriel တို့လိုအမှုပညာရှင်တွေအပါအဝင် Crystal ဆုကိုရရှိသူ80ကျော်သွားပြီဖြစ်ပါတယ်
I think the one takeaway that we would want everybody to have here today is that this problem is absolutely solvable. And I can't say that enough. This problem is absolutely solvable and it's solvable in our lifetime.
ကမ္ဘာမှာဆင်းရဲတဲ့ဒေသတွေမှာရေတန့်ရရှိရေးနဲ့ရေစိုးတန့်စီရေးစနစ်တွေလိုအပ်ချက်တွေနဲ့ပတ်သက်ပြီးတော့ဆွစ်ဇာလန်နိုင်ငံမှာကျင်းပတဲ့ကမ္ဘာစီးပွားရေးဖိုရမ်မှာ
ရုပ်ရှင်တရုတ်ဆောင်မက်ဒေမွန်ကအလေးထားပြီးပြောသွားခဲ့ပါတယ်Davos မှာနှစ်ဆင်ပြုလုပ်နေကြကမ္ဘာစီးပွားရေးဖောရမ်အတွင်းမှာအစီအစဉ်တစ်ခုအနေနဲ့ဒီဖောရမ်စတင်တဲ့ပထမအဦးဆုံးနေ့ဇန်နဝါရီလ18ရက်နေ့အစီအစဉ်တစ်ခုမှာ water.org အဖွဲ့ပူရဲတီထောင်သူ Gary White နဲ့အတူ Bond ရုပ်ရှင်ကားတွေနဲ့အထူးနာမည်ကြီးတဲ့မင်းသား Matt Damon ကရေးသားစနစ်လိုအပ်ချက်တွေကိုအခုလိုထောက်ပြပြောဆိုသွားတာပါဘေးရနယ်ကင်းရှင်းတဲ့ရေတန့်ရရှိကျိုးပဲ့မှုအောင်မြင်မှုဆိုရင်တော့လူ့အဖွဲ့အစည်းတွေအတွင်းမှာပညာပေးမှုကအရေးကြီးတယ်လို့မက်ဒီမွန်ကပြောပါတယ်။လွန်ခဲ့တဲ့9နှစ်8နှစ်လောက်ကဂယ်ရီနဲ့အတူအီသီယိုးပီးယားနိုင်ငံကခြေလက်ဒေသတစ်ခုကိုရောက်ရှိခဲ့တော့အတွေ့အကြုံကိုလည်းမက်ဒီမွန်ကအမှတ်တရပြန်ပြောပြောပြသွားတာပါ။အဲ့ဒီမှာရေတွေကအညိုရောင်ဖြစ်နေပြီးအဲ့ဒီရေတွင်ကိုထိမ့်သိမ့်ပြုပြင်ဖို့ဒေသရုံးတွေမှာအခက်အခဲပြဿနာရှိပုံရတယ်လို့သူကသူတွေ့ကြုံခဲ့ရတာကိုအမှတ်တရပြန်ပြောပြပါတယ်။ဒါမဲ့လည်းဆင်းရဲတဲ့ဒေတာတွေကရေတန်းရရှိရေကိုတကယ်နဲ့လောက်ကြမယ်ဆိုတော့မျိုးဆက်တစ်ခုအတွင်းမှာဒီပြဿနာကိုဖြေရှင်းသွားနိုင်လိမ့်မယ်လို့လည်းမက်ဒီမွန်ကပြောပါတယ်ရှင်။ American Reality ရုပ်သံအစီအစဉ် Keeping Up With The Kardashians နဲ့နာမည်ကျော်တဲ့ Kylie Jenner ကို Forbes Magazine ရဲ့အသက်30အောက်စီးပွားရေးလုပ်ငန်းရှင် 30 and 30 ဆီမှာထည့်သွင်းလိုက်ပါတယ်။2019ခုနှစ်အတွက်ထုတ်ပြန်တဲ့ဒီ 30 and 30 ဆီမှာပါဝင်သူတွေထဲမှာသူကအသက်အငယ်ဆုံးဖြစ်ပြီးအသက်19နှစ်ပဲရှိသေးတာပါ။သူ့ရဲ့ Kylie Lip Kit နှာခမ်းဆိုးဆေးတွေကထုတ်လုပ်ဖြန့်ချိမှုတန်ဖိုးအပြင်ဒေါ်လာတန်းကြီးတန်ဖိုးရှိလာပါတယ်။သူ့ရဲ့ Kylie Lip Kit နှာခမ်းဆိုးဆေးတွေက2016ခုနှစ်မှာထုတ်လုပ်ဖြန့်ချိမှုတန်ဖိုးအပြင်ဒေါ်လာတန်းကြီးတန်ဖိုးရှိလာခဲ့တာပါ။သူကအေးရုပ်တန်လိုင်းကပြသတဲ့ Keeping Up With The Kardashians စီးရီးမှာပါဝင်ပြီးတော့သူ့ရဲ့အမဖြစ်တဲ့ Kendall နဲ့ Fashion အဝတ်ထည်တွေလည်းထုတ်လုပ်ဖြန့်ချိနေတာဖြစ်ပါတယ်။ဒီတော့သူ့ရဲ့ Kardashian Channel မိသားစုထဲမှာသူကဒုတိယအချမ်းသာဆုံးသူဖြစ်နေပါပြီ။သူ့ရဲ့အမဖြစ်တဲ့ Kim Kardashian ကတော့တစ်နှစ်ဝင်ငွေဒေါ်လာ50တန်းနဲ့အချမ်းသာဆုံးဖြစ်ပြီးတော့သူကတော့တစ်နှစ်ကိုဝင်ငွေဒေါ်လာ18တန်းရနေတာဖြစ်ပါတယ်ရှင်။ Hey y'all friend I got to tell you something.ရတဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနက်တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yeah I'll have my own yeah
ပရိသနာကျော်တင်ဆက်နေကြတက်တက်ရောင်သတင်းလွှာကိုနားဆင်ကြရတာပါအခုတော့ဒီညအတွက်နောက်ဆုံးအဖြစ်သူယုံကြည်ရအစီအစဉ်ကိုထုတ်လွှင့်ပါမယ်ဂုရုဘတ်မှာတော့ Fulbright ပညာတော်သင်ဆုရပြီးအမေရိကန်ပြည်ထောင်စုမှာနိုင်ငံတကာပညာရေးဆိုင်ရာမဟာဘွဲ့အတွက်စာတမ်းပြည့်စုံနေတဲ့မန်နန်းကေတွယ်ရဲ့အမြင်တွေကိုနားဆင်ရပါမယ်မမိုးဖြူကအစီအစဉ်တင်ဆက်တာပါ
ပါနာဒီသူယုံကြည်ရအစီအစဉ်ကိုလေရီရွာလေးဘက်ကလူတွေနားထောင်ဖြစ်တယ်လို့ပြောတာနဲ့ပို့ပြီးတော့စိတ်ဝင်စားသွားတယ်ပေါ့နော်ကိုကိုတိုင်းလည်းနေရဖြစ်တယ်။နောက်နေရလူတွေနောက်သူကလို့တိုင်းသားလူငယ်တွေအတွက်အများနဲ့တစ်ခုခုလို့ပေးချင်တယ်ကြောက်ကြချင်တယ်အဲ့လိုသိရှိတယ်ပေါ့နော်အကြောင်းလို့ဒီအစီအစဉ်မှာပြောဖို့ဟိုဆုံးဖြတ်လိုက်တာပါ။အမ်ကျွန်တော်ကမှယုံကြည်တာတစ်ခုอ่ะပေါ့နော်ကိုကဘယ်မှာပဲနေနေနောက်ဘလောက်ပဲဆင်းရဲဆင်းရဲနောက်ဘလောက်ပဲပြိနေခံနေရပါစေပေါ့နော်နောက်တစ်ခုကဘလောက်ပဲမျောလင်းချက်မရှိပါစေနောက်ပြီးတော့ကိုကဘာကိုယုံကြည်တာလဲဆိုတာကိုမသိပဲနေပါစေအဲ့လိုအခြေအနေမှာဆိုလို့ရှိရင်စိတ်တက်မကြဘဲနဲ့လက်ရှိကိုရတဲ့အချိန်နောက်ရှိတဲ့ဒီအရင်းအမြစ် resource ပေါ့နော်အဲ့ဒါတွေကိုအကောင်းဆုံးအသုံးချခြင်းပဲဆိုတော့ယုံကြည်ရနေတစ်ခုပဲရှိပါတယ်ကျွန်မစီမလေးနောက်ဟိုပါပေါ့ဘာစိတ်ထားလဲထပ်ပြီးရရှိခဲ့လဲဆိုတော့အာဘာယုံကြည်ရမလဲဘာလုပ်ရမလဲဆိုတာမသိတာစေတနာမရှိဘူးဒါကစနစ်ကြောင့်ဖြစ်တာပြီးဖို့ခွင့်ရမရခဲ့လို့ဖြစ်တာပေါ့နော်အဓိကကအကျိုးရှိတာကိုတစ်ခုခုလုပ်နေရမယ်ကိုယ့်အတွက်အကျိုးရှိတာတစ်ခုမလုပ်ရင်ကျွန်မတို့ပို့ပြီးဆုံးရှုံးမယ်ပေါ့နော်အဲ့လိုယုံကြည်ရလေးနဲ့ပဲကျွန်မအလုပ်တွေလုပ်ခဲ့တာပေါ့နော်နောက်ကျွန်မငယ်တုန်းကဒီနိုင်ငံရဲ့အမိထားကနာကမ္မနာကမ္မပေါ့နော်ဘာဖြစ်လာမလဲဆိုတာကိုဟို
မတိထားတဲ့နေသားမှာရှိနေတော့လေကိုယုံကြည်တာရှားလာတကယ်ကိုခက်ခဲတယ်ဟိုကျမကိုယ်တိုင်လည်းဘာကိုယုံကြည်ရမလဲဆိုတာအဲ့ဒီအရောင်းတော်တော်လေးစဉ်းစားဖို့ခက်ခဲခဲ့တယ်ပေါ့နော်။အခုခုနပြောတယ်လို့စဉ်းစားဖို့စနစ်ကလည်းအားမပေးခဲ့တော့လေ။အဲ့တော့အများအားဟိုကျမစာတင်ပေးခဲ့တဲ့လူငယ်လေးတွေကအမေးတယ်ခဏခဏသူတို့ဘာကိုယုံကြည်ရမလဲ။ဘာလုပ်ချင်တာလဲသူတို့မသိဘူးပေါ့နော်။အဲ့လိုမေးလာတဲ့အချိန်ကျရင်လည်းကျမဒီလိုပဲသူတို့ပြန်ပြောပေးခဲ့တယ်ပေါ့။ရှိတဲ့အချိန်လေးမှာဘာမှတွေ့ဝေမနေပဲနဲ့ရှိတဲ့အရင်းမြစ် resource တွေကိုအသုံးပြုအသုံးချအဲ့ဒါစဉ်ကိုအတွက်အချိန်ချင်းမှအဆင်ပြေလာနိုင်မယ်ဆိုပြီးသူတို့အများပြောပေးတယ်။ကိုကိုကိုအားတဲ့အချိန်မရှိအောင်ပေါ့နော်အလုပ်လုပ်ခဲ့တယ်လေလာခဲ့တယ်အထူးသဖြင့်2014ကနေစာရင်း2016ခုပေါ့နော်ဒီလိုလာပြီးကျောင်းမတက်ခင်အလုပ်တရန်လုပ်ခဲ့တယ်အဲ့ဒါလုပ်ရင်းလေလာရင်းနဲ့လည်းပညာရပင်သူလျှောက်ခဲ့ပေါ့နော်ကျွန်မအခုလိုဟိုအနေအထားတစ်ခုထိပြီလာဖို့ပြောဆိုနိုင်ဖို့ကလည်းဆယ်ဆနစ်တစ်ခုလောက်ချိန်ပေးခဲ့ရတော့လေအခုထိလည်းကျွန်မလေလာတဲ့လေလာတဲ့အချိန်မရှိသေးတယ်ဘာမှတအားကြီးမသိသေးဘူးပေါ့နော်အဲ့တော့ဗာအခက်ခဲတွေစင်ခေါ်မှုတွေရှိနိုင်လဲဆိုတော့ဟိုလူတွေအစီမပြူတာခံချင်မှခံရမယ်အဲ့လိုမျိုးတွေရှိရပါတော့။နောက်အခုကျမမြောက်ရတဲ့အဓိကအကြောင်းအရာယုံကြည်ရလေးအဲတခုကအာကျမလိုပဲကျမကြုံခဲ့တယ်လို့ပဲပေါ့နော်။ဘာလို့ယုံကြည်ရမှမသိဘူးဘာလို့ရမှမသိဖြစ်နေတဲ့လူငယ်တွေအတွက်အဲထောက်ကူဖြစ်မယ်လို့ထင်ပါတယ်။ဒီယုံကြည်မှုလေးဒီယုံကြည်ရလေးတခုလည်းပဲခက်ခဲတဲ့အလုပ်တွေအများလုပ်နိုင်ခဲ့တယ်။ဒီလိုလုပ်တာလည်းကျမတို့အကျိုးရှိမယ်ထင်လို့လုပ်ခဲ့တယ်ပေါ့နော်ဒါပေမဲ့ဒါလည်းကျမတို့ပဲမဟုတ်ဘူးအများအတွက်လည်းအကျိုးတွေဖြစ်ခဲ့တယ်ပေါ့နော်ဖြစ်နေတော့မယ်ပေါ့နော်အဲ့ဒါလေးကလည်းကိုယ်စိတ်ချနိုင်မှုဖြစ်စေတယ်ပေါ့ပေါ့အင်းငါတိုင်းပြည်အတွက်အုတ်တစ်ချက်တဲတွင်အလုပ်လုပ်နေတယ်ဆိုပြီးတော့လေအဲ့လိုမျိုးစိတ်ထားလေးနဲ့ဟိုအဲ့လိုမျိုးစိတ်ချနိုင်မှုရရတယ်ပေါ့နော
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။သူယုံကြည်ရာအစီအစဉ်ဖြစ်ပါတယ်ခင်ဗျာ။ဒီအစီအစဉ်ကိုတနင်္လာနေ့ညဘက်9:30နာရီအစီအစဉ်နဲ့မှာပုံမှန်တင်ဆက်ပေးနေပါတယ်။မနေ့ပြန်မနေ့ VOE ကထုတ်လွှင့်မဲ့အစီအစဉ်တွေကိုမနေ့6:00-9:00အထိလိုင်းလူမီတာ32/40/48/50တို့ကနေဖမ်းယူနားဆင်နေပါတယ်။အခုတော့ကြာနေသေးတဲ့အချိန်တော်တွင်မှာသတင်းချင်းချုပ်ကိုကိုကျော်ရောသိန်းကပြောပြပေးပါအောင်ခင်ဗျာ။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာအလူတော်ဥက္ကဋ္ဌဖော်ရော်ယန်နဲ့ဒီကနေ့တွေ့ဆုံမှုရှိတယ်လို့သမ္မတအမိန့်ကြေညာချက်အများပြားကိုလည်းလက်မှတ်ရေးထိုးထုတ်ပြန်မှုရှိပါတယ်။ဒီကနေ့အပြင်သူ့အစိုးရအဖွဲ့အစည်းအနေနဲ့သတင်းတပတ်အပြည့်လုပ်ငန်းစတင်တဲ့နေ့ပါ။သမ္မတရဲ့အမိန့်ကြေညာချက်တွေကဘယ်ကိစ္စတွေအတွက်ဆိုတာကိုတော့သမ္မတအင်ဖြူတော်ကမပြောပါဘူး။သမ္မတဟောင်းဘရက်ကိုဘာမှထုတ်သွားတဲ့အမိန့်ကြေညာချက်တွေကိုပြန်ရုပ်သိမ်းမယ်လို့မဲဆွေစည်းဝေးတွင်ထရမ့်ကကတိပြုပြောဆိုထားပါတယ်။အမေရိကန်နိုင်ငံနဲ့ပထမဦးစားပေးစဉ်းစားတဲ့စီးပွားရေးမူဝါဒစီးပွားရေးဆိုင်ရာမူဝါဒတွေကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအလေးထားမယ်လို့ပြောဆိုထားတာနဲ့အတူဂျပန်နဲ့တောင်ကိုရီးယားနိုင်ငံတို့ကလည်းကုန်သွယ်ရေးဆိုင်ရာကိစ္စရပ်နဲ့ကာကွယ်ရေးအသုံးစရိတ်မျှဝေကြခိုင်ရေးဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်ပြီးအပြင်းအထန်ညှိနှိုင်းဆွေးနွေးဖို့ပြင်ဆင်နေကြပါတယ်။ပြီးခဲ့တဲ့တောက်ကြတဲ့ကျန်းသစ္စာချင်းစုပွဲမှာသမ္မတထရမ့်ကလွတ်လပ်တဲ့ကုန်သွယ်ရေးဟာအမေရိကန်စီးပွားရေးကိုကြာဆင်းစေပြီးနိုင်ငံခြားကုန်ထုတ်လုပ်ငန်းတွေကိုကြီးပွားစေတယ်လို့ပြောပြီးတော့လွတ်လပ်စွာကုန်သွယ်ရေးကျင့်သုံးမှုကိုအဆုံးသတ်ပြီးပြည်တွင်းလုပ်ငန်းတွေကိုအကောက်အွယ်ပေးတဲ့မူဝါဒတွေချမှတ်ကျင့်သုံးမယ်လို့ပြောတာပါ။အမေရိကန်အခြေခံဥပဒေပါရှင်းရှင်းလင်းလင်းသိမရှိလာတဲ့ပြဋ္ဌာန်းချက်တစ်ခုကိုချိုးဖောက်တယ်ဆိုတဲ့ဆူဆွဲချက်နဲ့သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဖို့ကိုကျင့်သိက္ခာပိုင်ဆိုင်ရာစောင့်ကြည့်တဲ့အဖွဲ့အစည်းကပြင်ဆင်နေပါတယ်။မန်ဟတန်အရက်ကဖက်ဒရယ်တရားရုံးတစ်ခုမှာတရားစွဲဆိုချက်ကိုဒီကနေ့တင်သွင်းဖို့ရည်ရွယ်ထားတယ်လို့ဝါရှင်တန်ခြေဆိုင်တာဝန်ခံမှုနဲ့ကိုကျင့်သိက္ခာပိုင်ဆိုင်ရာနိုင်ငံသားများခရူးအဖွဲ့ကပြောပါတယ်။အစိုးရဖွဲ့တွေအပါအဝင်ပြည်ပဖွဲ့စည်းတွေအနေနဲ့ကွန်ကရစ်လွှတ်တော်ရဲ့ဒီပူးချက်များပဲသမရကိုငူပေးတာတွေလက်ဆောင်ပေးတာတွေမလုပ်ရဘူးလို့ငွေပေးယူဆိုင်ရာအခြေခံဥပဒေကကြတ်ထန်းချက်ကကန့်တတ်ထားတာပါသမရဒေါ်နယ်ထရမ့်ကနိုင်ငံသားရေးဝန်ကြီးဖြစ်ခန့်ဖို့ရထားတဲ့ယင်းနယ်လုပ်ငန်းရှင်ကြီး Rex Tillerson ကိုအတီးပြုခံထားရေးဒီကနေ့ထက်လွှတ်တော်နိုင်ငံသားရေးရာကော်မတီမှာမဲခွဲဆုံးဖြတ်ဖို့ရှိပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းအကျဉ်းချုပ်ကိုကိုချိုချိုသိန်းပြောပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုအောင်ဖြစ်ပြီးအသံလွှင့် engineer ကတော့Fighter Zonia ဖြစ်ပါတယ် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:30အထိ9.25m/s, 32.58m/s တို့ကနေအတန်လွှင့်ခဲ့တာဖြစ်ပါတယ်တို့ရရှင်နေအားလုံးဘေးပရာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
Thank you.
This program has come to you from the Voice of America, Washington.